Welcome to the Voice of America in Burmese.
မင်္ဂလာနေ့တည်းရဲ့အစမှာတော်ရရှင်နေကြွဆွေးနွေးကြပါပြီခင်ဗျာ။ VOA American တိုင်းရဲ့2019ခုနှစ်စက်တင်ဘာလ15ရက်တင်းငွေတွေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနှုန်းမီတာ30.40 48တို့ကနေတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝင်တင်ဆက်ပါပါ
။မင်္ဂလာပါရှင်။ကျွန်မခင်ဗျသက်ပါဒီမနက်ခင်းသတင်းတွေကိုမတ်တင်ကြီးထိုင်တဲ့အတူကြီးညာပေးပါပါ။ Sorry Arabia နိုင်ငံကအကြီးဆုံးရေနံချက်ဆက်ယုံကြည်နဲ့ပင်မရေနံတွင်းရှိရာနေရာကိုရေမင်းကဟူတီတပုံတွေကစနေနေ့မှာတိုက်ခိုက်ခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကပလောင်ကိုပိုင်းအုပ်ချုပ်ခွင့်ရဒေသမှာတောက်ကြံနေကစပြီးစနေနေ့အထိမြန်မာစစ်တပ်နဲ့ပလောင်စစ်တပ်တို့ကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းရောင်း
ဟုတ်ကဲ့ပါခင်ဗျာဘင်္ဂလားဒေ့ရှ်နယ်စပ်ကရိုဟင်ဂျာဒုက္ခသည်စခန်းမှာမိုးသည်ထန်ရေကြီးပြီးပစ္စည်းတွေမျောပါကုန်တဲ့အတွက် WFP အဖွဲ့ကကယ်ဆယ်ရေးလုပ်နေရပါတယ
် The family lost everything because all was in the oil was basically washed away
WFP ပြောခွင့်ရကပြောသွားတာပါဒီအကြောင်းနဲ့အတူစိတ်ကြွစည်တွေထုတ်နိုင်တဲ့ဓာတုပစ္စည်းတွေထိုင်းမြန်မာနယ်စပ်မှာတင်စီဖမ်းမိတဲ့အကြောင်းလေးကိုလည်းနားဆင်ရပါမယ်။အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥုံခင်ရဲ့သုံးသက်ချက် EDN 3အင်္ဂလိပ်သင်ခန်းစာနဲ့စနေညတရရိုက်လေးလိုင်းအစီအစဉ်တွေကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုရင်ဆုံးတော့တင်းငွေနေ့မနက်ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါအောင်ဗျာ
။ Sorry Arabia နိုင်ငံကအကြီးဆုံးရေနံချက်ဆက်ယုံကြီးနဲ့ပင်မရေနံတွင်းရှိရာနေရာတွေကိုရီမင်းကဟူတီတပုံတွေကစနေနေ့မှာတိုက်ခိုက်ခဲ့တဲ့အတွက်ကမ္ဘာတစ်ဝှမ်းရေနံတင်ပို့နေတဲ့နေရာမှာကြီးမားတဲ့မီးတောင်မီးရှံကြီးတွေကိုတွေ့နေရပါတယ်။ဒီတိုက်ခိုက်မှုကြောင့် Epcake ရေနံချက်ဆက်ယုံတဲ့ Kuris ရေနံတွင်းတွေမှာထိခိုက်ဒဏ်ရာရသူဘယ်နှဦးရှိလဲ။ရေနံထုတ်လုပ်မှုမှာဘာတွေထိခိုက်သွားတယ်ဆိုတာတွေကိုအခုထိတဲတဲကွဲကွဲမလေ့ရသေးပါဘူး။ယခင်နေရာတွေမှာလောင်ကျွမ်းနေတဲ့မီးတောင်မီးရှံတွေကိုကောင်းကင်ဂျိုးလူတွေမှာပါတွေ့နေရပါတယ်။အီရန်ကကြောတောင်လောက်ကပေးထားတဲ့ဟူဒီတပုံတွေနဲ့ဆော်ရီဥဆောင်တဲ့မဟာမိတ်အဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းအခုလိုအလားတူ drone နဲ့တိုက်ခိုက်မှုတွေအရင်တုန်းကလှုပ်ဆောင်ခဲ့ပေမဲ့အခုဒီချိန်တိုက်ခိုက်မှုကတော့အပြည့်အစုံအများဆုံးဖြစ်ပါတယ်။အခုတိုက်ခိုက်မှုကအမေရိကန်နဲ့အီရန်တို့ကြားအီရန်ရဲ့နျူကလ িয়ার ရေးကမ္ဘာနိုင်ငံကြီးတွေနဲ့ချုပ်ဆိုထားတဲ့သဘောတူစာချုပ်နဲ့ပတ်သက်ပြီးမပြေလည်ပဲထိတ်တိုက်တွေ့နေကြမှာဖြစ်ပေါ်တာဖြစ်ပြီးငကိုကကင်းမာမှုတွေရှိနေတဲ့ပါရှားပင်လယ်ကွေ့ဒေသအခြေအနေကိုပိုးပြီးဆိုးလာစေနိုင်တာလည်းဖြစ်ပါတယ်။ Sorry သတင်းဌာနမှဖော်ပြထားတဲ့ Sorry Arabia ပြည်ထောင်စုဝန်ကြီးဌာနထုတ်ပြန်တဲ့ကြေညာချက်မှာတော့မီးလောင်နေတဲ့နေရာတွေဟာ drone ယာဉ်တွေနဲ့ပြင့်မှတ်ထားတိုက်ခိုက်တာကိုခံရတယ်လို့ဖော်ပြထားပြီးစုံစမ်းစစ်ဆေးမှုတွေလုပ်နေပြီလို့ဆိုပါတယ်။ Houthi ရဲ့ El Masia ကျိုးလူသတင်းမှာတော့ဟူတီစစ်တပ်ပြောခွင့်ရကသူတို့ဘက်က drone ရဲ့10ခုနဲ့အဲ့ဒီနေရာတွေကိုတပြိုင်တည်းတိုက်ခိုက်ခဲ့တာဖြစ်ပြီးနောက်ထပ်မတိုက်ခိုက်စေချင်တော့ sorry အစိုးရဘက်ကတိုက်ခိုက်နေမှုတွေရပ်ဆိုင်းဖို့ပြောကြားခဲ့တာပါ
။ Israel ဝန်ကြီးချုပ် Benjamin Netanyahu ရဲ့ Jordan မြစ်အနောက်ဖက်ကန်ဒေသတချို့ကိုသိမ်းယူမယ့်ရည်ရွယ်ချက်နဲ့ပတ်သက်ပြီးဆွေးနွေးဖို့ Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ကတနင်္ဂနွေနေ့မှာအရေးပေါ်အစီအဝေးတစ်ခုကျင်းပမှာပါ။ဆော်ဒီအာရေဗျရဲ့ပန်ချချက်နဲ့ဆော်ဒီနိုင်ငံစိတ်ကမ်းမြို့ဂျဒက်မှာဆွေးနွေးပွဲကျင်းပမယ်အကြောင်းအဖွဲ့ဝင်58နိုင်ငံပါ OIC ကဗုဒ္ဓဟူးနေ့တုန်းက Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။အနောက်ဘက်ကမှ Israel ရဲ့တရားမဝင်အခြေချအရာတည်ဆောက်မှုနဲ့ Jordan မြို့ဝန်ဒေသကိုသိမ်းပိုက်ဖို့ရည်ရွယ်ထားတယ်ဆိုတဲ့ Israel ဝန်ကြီးချုပ်ရဲ့ပြောဆိုချက်တွေနဲ့ပတ်သက်ပြီးOIC အဖွဲ့ကဆွေးနွေးကြမှာဖြစ်တယ်လို့တူရကီနိုင်ငံခြားရေးဝန်ကြီးဌာနကစနေနေ့မှာပြောပါတယ်။နောက်သတင်းပိုက်ချင်းပမဲ့ရွေးကောက်ပွဲမှာသူအနိုင်ရခဲ့ရင်တင်းပိုက်ခံအနောက်ဖက်ကန်ကအစ်အပိုက်ကိုတင်းယူမဲ့အစီအစဉ်ကို Israel ဝန်ကြီးချုပ်နေတန်ယာဟုကပြီးခဲ့တဲ့အင်ကာနေ့တုန်းကပြောဆိုခဲ့တာပါ။ဒီဆောင်ရွက်ချက်ဟာဆိုရင်ကာလရှည် Israel Palestine ပြည်ပခါပေါ်မှာထူးထူးခြားခြားပြောင်းလဲသွားနိုင်ပါတယ်။စက်တင်ဘာလ18ရက်နေ့ရွေးကောက်ပွဲမှာသူအနိုင်ရရင်မဟာဗျူဟာမြောက်အရေးကြီးတဲ့ဒေသဖြစ်တဲ့ဂျော်ဒန်မြဝှမ်းနဲ့ပင်လယ်ဒီမြောက်ပိုင်းမှာအစ္စရေးရဲ့အချုပ်အခြာအနာပိုင်ဖြစ်အောင်လုပ်ဖို့ရည်ရွယ်တယ်လို့အစ္စရေးဝန်ကြီးချုပ်ကရုပ်သံမိန့်ခွန်းမှာပြောဆိုခဲ့တာဖြစ်ပါတယ်
။အမေရိကန်သမ္မတဒေါနယ်ထရမ့်နဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နန်တန်ယာဟုတို့ဟာစနေနေ့ကနှစ်နိုင်ငံကြားအပြန်အလှန်ကာကွယ်ဆိုင်ရာသဘောတူညီချက်ထားရှိနေတဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်။ဣသရေလနိုင်ငံမှာလာမဲ့သတင်းပတ်သက်ရွေးကောက်ပွဲတွေမကျင်းပခင်မှာပဲအခုလိုဆွေးနွေးခဲ့ကြောင်းအမေရိကန်သမ္မတဒေါနယ်ထရမ့်က သူ့တတကနဲ့စနေနေ့ကပြောကြားခဲ့တာပါ။ဝန်ကြီးချုပ်နတန်ယာဟုနဲ့သူစကားပြောခဲ့တာဖြစ်ပြီးအမေရိကန်ပြည်တော်စုနဲ့အစ္စရေးတို့ကြားအပြန်အလှန်အကာအကွယ်ဆိုင်ရာသဘောတူညီချက်ထားရေးလှုပ်ဆောင်မှုဖြစ်နိုင်ခြေတွေကိုဆွေးနွေးခဲ့တယ်လို့ပြောပါတယ်။ဒါကနောက်မှာနှစ်နိုင်ငံကြားသိတာထင်ရှားတဲ့မဟာမိတ်ပြည့်ဖြစ်လာမယ်လို့လည်းသမ္မတထရန့်ကသူ့တတမှာရေးပါတယ်။ဒါ့အပြင်အစ္စရေးနိုင်ငံမှာရွေးကောက်ပွဲမဲပေးပြီးတဲ့နောက်မှာလည်းဒီကိစ္စကိုဆက်ပြီးတော့ဆွေးနွေးဖို့လှုပ်ဆောင်မှာဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်။
အာဖဂန်နစ္စတန်နိုင်ငံဘက်ကအကြမ်းဖက်ဝါဒီတွေကပါကစ္စတန်နိုင်ငံဘက်ခြမ်းနေရာနှစ်ခုကိုနေဆက်ဖြတ်ကျော်ပစ်ခတ်မှုအတွင်းပါကစ္စတန်စစ်သား၄ဦးကြာဆုံးပြီး2ဦးဒဏ်ရာရရှိတဲ့အကြောင်းပါကစ္စတန်ကစနေနေ့မှပြောပါတယ်။ပါကစ္စတန်တပ်ဖွဲ့ဝင်တွေကဒီယားခရိုင်မှာနေဆက်ခြံစည်းရိုးခတ်နေတဲ့နေရာမှာတဖက်နိုင်ငံကပစ်ခတ်တာကြောင့်ပါကစ္စတန်စစ်သား၃ဦးသေဆုံးပြီး2ဦးဒဏ်ရာရရှိခဲ့တာပါ။ပြီးခဲ့တဲ့တောက်ကြနေ့နှောင်းပိုင်းတို့ကမြောက်ပိုင်းဝါစီရစ်စတန်ခရိုင်မှာနေဆက်ပုံမှန်ကင်းလှည့်တာမှလည်းအာဖဂန်နစ္စတန်ဘက်ကခြုံခိုတိုက်ခိုက်သူတွေကြောင့်ပါကစ္စတန်စစ်သားတအူသေဆုံးခဲ့ရတယ်လို့စစ်တပ်ပြန်ကြားရေးကပြောပါတယ်။အပြန်အလှန်ပစ်ခတ်မှုအတွင်းအာဖဂန်ဘက်ကတိုက်ခိုက်သူ2ဦးသေဆုံးတဲ့အကြောင်းလည်းစစ်တပ်ပြန်ကြားရေးကပြောပါတယ်။အာဖဂန်ပါကစ္စတန်ဆိုင်ရာအာဖဂန်တန်ယုံကတန်မှုကိုပါကစ္စတန်နိုင်ငံခြားရေးဝန်ကြီးဌာနကအဆင့်ခေါ်ခဲ့ပြီးနေဆက်ခြံစည်းရိုးခတ်နေတဲ့ပါကစ္စတန်လုံခြုံရေးတပ်ဖွဲ့တွေကိုတိုက်ခိုက်မှုအပေါ်အပြင်းအထန်ဆန့်ကျင်ကန့်ကွက်ခဲ့ပါတယ်ရှင
်။ VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 9.13 လိုင်းဒိုမီတာ51 kHz 5.85 နဲ့ဖိုင်လမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါရှင
့်။ EU American တန်ရမနေ့ကသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကပလောင်ကိုပိုင်းအုပ်ချုပ်ခွင့်ရဒေသမှာတောက်ကြံလေးကစပီးစနေနေ့အထိမြန်မာစစ်တပ်နဲ့ပလောင်ပြည်နယ်လွတ်မြောက်ရေး PSLF တောင်းတက် TNL တို့ကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းအပောင်းဝင်းစကိုင်းတိုင်းဒေသကြီး9ရိုင်မှာမြန်မာစစ်အစစ်တပ်ကစက်တင်ဘာ27ရက်နေ့တပတ်သက်အပြစ်ရထားမယ်လို့ပြောခဲ့တယ်လို့တိုင်းနယ်လင်းနဲ့ကန်ကြီးတော်မဟာမိတ်ဖွဲ့ဘက်ကလည်းအောက်တိုဘာ10ရက်နေ့အထိတလှတာတပတ်သက်အပြစ်ရမယ်လို့နှစ်ဖက်ကြေညာချက်ထုတ်ပြန်ပြီးတွဲဆောင်ဆွေးနွေးဖို့ပြင်ဆင်နေကြမှာပဲခုလိုတိုက်ပွဲတွေပြင်းထန်ဖြစ်ပွားတာပါ။လက်နက်ကြီးနဲ့ရဟတ်ရင်တွင်လည်းပါနှစ်ဖက်ပစ်ခတ်တိုက်ခိုက်မှုတွေဇက်တိုက်ပြင်းပြင်းထန်ထန်ဖြစ်ပေါ်နေတဲ့အတွက်ရာနဲ့ချီတဲ့ဒေသခံတွေအိုးအိမ်ဆောက်ခွာပြီးတင်းရှောင်ထွက်ပြေးနေရတယ်လို့ပလောင်ဒေသတာဝန်ခံအရာရှိသူက VOA ကိုပြောပါတယ်။အခုဖြစ်ပေါ်တဲ့တိုက်ပွဲကြောင့်တင်းရှောင်လာသူကလည်း400လောက်ရှိနေတာပါ။စက်တင်ဘာ16တနင်္လာနေ့ကစပီရှမ်းပြည်နယ်ကျိုင်းတုံမြို့မှာညီနောင်မဟာမိတ်အဖွဲ့တွေနဲ့အစိုးရငင်းချိုင်းကိုယ်စားလှယ်တွေဟာတရုတ်နိုင်ငံရဲ့ဂျောင်းဝင်ဆစ်ဆက်ပေးမှုနဲ့တွေ့ဆုံမှုပြင်နေကြတာပါ။ခုချိန်ဒီချိန်မှာခုလိုရှမ်းမြောက်ပလောင်ဒေသအပါဝင်ရခိုင်ကိုကတအောင်ဆတဲ့တိုင်းဒေသတွေမှာတိုက်ပွဲတွေဇက်တိုက်ပြင်းထန်လာနေတာကြောင့်ငင်းချင်းရေးတဆင်နဲ့ရထားတဲ့တည်ငြိမ်မှုအခြေအနေထိခိုက်စေနိုင်ကြောင်းနဲ့အခြေအနေတွေဟာပိုဆိုးလာနိုင်တယ်လို့ညီနောင်မဟာမိတ်ဖွဲ့၃ဘွဲ့ကစနေနေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်
။အမေရိကန်နဲ့အာဖဂန်တာလီဘန်ကြားညှိနှိုင်းမှုပြတ်သွားခဲ့ပြီးတဲ့နောက်တာလီဘန်ကိုယ်စားလှယ်အဖွဲ့နဲ့ရုရှားဆိုရတာဝန်ရှိသူတွေဆွေးနွေးပွဲကျင်းပခဲ့ကြတယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနကစနေနေ့မှပြောပါတယ်။ရုရှားသမ္မတရဲ့အာဖဂန်နစ္စတန်ဆိုင်ရာအထူးကိုယ်စားလှယ်ဇမေးခါဗလတ်ကတာလီဘန်ကိုယ်စားလှယ်အဖွဲ့နဲ့ရုရှားနိုင်ငံမြို့တော်မော်စကိုမှာဆွေးနွေးပွဲကျင်းပခဲ့တာဖြစ်ကြောင်းနိုင်ငံခြားရေးဌာနပြောခွင့်ရကိုကိုးကားပြီးအစိုးရငွေကြေးထောက်ပံ့တဲ့ RIA Novosti သတင်းအေဂျင်စီကဖော်ပြပါတယ်။ဘယ်နည်းကဆွေးနွေးပွဲကျင်းပခဲ့တယ်လဲဆိုတာကိုတော့မပြောပါဘူး။အမေရိကန်ပြည်ထောင်စုနဲ့တာလီဘန်ကြားစစ်ဆင်ညှိနှိုင်းမှုတွေပြန်လုပ်ဖို့လိုအပ်တဲ့အကြောင်းရုရှားဘက်ကတိုက်တွန်းခဲ့ပြီးတာလီဘန်ဘက်ကလည်းအမေရိကန်အစိုးရနဲ့ဆက်စပ်ညှိနှိုင်းလိုတဲ့ဆန္ဒရှိကြောင်းအတည်ပြုပြောဆိုခဲ့တယ်လို့လည်းသူကပြောပါတယ်။အာဖဂန်နစ္စတန်ကနေအမေရိကန်တပ်ဖွဲ့ဝင်ရေအတွက်ရှော့ချပြီးတာလီဘန်ဘက်ကအစိုးရဝါဒီအဖွဲ့တွေဝင်မလာရေးလုံခြုံရေးအာမခံချက်ပေးမဲ့အမေရိကန်နဲ့တာလီဘန်ကြားသဘောတူညီချက်အပေါ်ပြီးခဲ့တဲ့သတင်းပတ်မတိုင်ခင်အထိတော့မျှော်လင့်ချက်တွေရှိခဲ့ကြတာပါ။
ဘာဟာမားဒေသကိုဥတီပြီးလာနေတဲ့အပူပိုင်းမုန်တိုင်းဟမ်ဘာတိုဟာလာမယ့်ရက်တွေအတွင်းမှာပဲဟာရီကိန်းမုန်တိုင်းအဖြစ်ပြောင်းလဲသွားနိုင်တယ်လို့အမေရိကန်မျိုးသားဟာရီကိန်းစင်တာကစနေနေ့မနေ့မှပြောပါတယ်။မကြာသေးခင်ကဟာရီကိန်းဒိုရီယန်တန်ကိုခံရတဲ့ဘာဟာမားဒေသမှာအပြန်လဲထူထောင်ရေးအတွက်လုံးပန်းနေရချိန်မှာပဲဟမ်ဘာတိုမုန်တိုင်းဝင်လာနိုင်တာကြောင့်ဘာဟာမားကလေဆိပ်တွေကိုပိတ်ထားရတယ်လို့ကယ်ဆယ်ကူညီရေးတွေကိုလည်းဆိုင်းငံ့ထားရတာပါ။ပြီးခဲ့တဲ့သတင်းနှစ်ပတ်ကဝင်ရောက်ခဲ့တဲ့ဟာရီကိန်းဒိုရီယန်ဟာပြင်းအဆင်၅ရှိပြီးတဟာတိုက်ခတ်ခဲ့သူ Atlantic Hurricane Tweedama, Nidin Bogu, Arpian Song Jail, Kerapsipi, Jonesu and Nam Yopai Dita the Kulong, Chimo Pesi Kerapsipari, a hook Dakame, Puwai Mongdan, Andrew Strong, and Lubi Bahama, Nam Yopai Dita the Loma, Fair Mushin and Yam three pitcher Topian Bari, Monaha Grand Bahama, John Freeport, a ship, my dear Sailor, Koma Shinibi, Seneman Epimaro, Majuri Shab and Yeni Nangelo, Hurricane Senegap, Piobari, did I know the period tonight you mind?
ဆောင်းလောက်တိတက်ပို့တိုးပြီးတော့ပြင်းထန်လာနိုင်တယ်လို့ပြောပါတယ်။စနေနေ့နှောင်းပိုင်းမှာတော့ဟမ်ဘာတိုမုန်တိုင်းဟာဘာဟာမကထွက်ခွာပြီးအမေရိကန်ပြည်သူရှိပဲကန်ကြီးဖလော်ရီဒါပြည်နယ်ဘက်ကိုလာမဲ့သတင်းပတ်အစောပိုင်းလောက်မှာဝင်ရောက်မယ်လို့ခန့်မှန်းထားပါတယ်။ဗြိတိန်နိုင်ငံကကမ္ဘာ့အရှင်ကြီးမှုအမွေးနှစ်စည်းဝင် အီတလီအနုပညာရှင်မာဝီဇီယိုကက်တလန်ရဲ့အမေရိကလိုနာမည်ပေးထားတဲ့ရွှေအင်တာကတချိန်ကတော့အမေရိကန်ပြည်သူနယူးယောက်ကပြတိုင်မှာပြသခဲ့တာဖြစ်ပြီးအမေရိကန်သမ္မတဒိုနယ်ထရန့်ကိုငှားရမ်းဖို့လဲကန့်လန့်ခဲ့ဖူးပါတယ်။အင်္ဂလန်အရှေ့တောင်ပိုင်းအော့စဖို့ရှာခရိုင်က76ရာစုခေတ်ပြတဲ့အင်ဂျီမှာအနုပညာရှင်ကက်တလန်ရဲ့လက်ရာတွေကိုကြာတာပြင်းနေက
ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အခုထုတ်လွှင့်နေတဲ့အစီအစဉ်ကိုVOA Internet စာမျက်နှာဖြစ်တဲ့ Burmese.voanews.com မှာလည်းတရိုက်နားဆင်နိုင်တယ်လို့Facebook ကပါတရိုက်တင်ဆက်ပေးနေပါတယ်အပတ်စဉ်ကဏ္ဍဒီမတန်ခင်အရင်ဆုံးသတင်းပေးဖို့ရတဲ့တပုတ်ကိုကြားပါမယ်
ဘင်္ဂလားဒေ့ရှ်နေဇာကော့စ်ပဇာမှာဒီသတင်းမှတ်တဲ့မိုးသက်ထံပြီးပိုင်ဆိုင်မှုတွေအလုံးရေထဲမျိုးပါဆုံးရှုံးခဲ့ရတဲ့အစီအစဉ်စတင်နေပါပြီ။ဂျနီဗာကနေလီဇာစလိုင်းပေးပို့တဲ့သတင်းကိုမှတ်တင်ကြည့်ထိုက်ပြောပြပါမှာပါ။မိုးသက်ထံအကြောင်းဒုက္ခသည်စခန်းတွင်မှာအပြည့်အစည်းတွင်ရှိခဲ့ပြီးပိုင်ဆိုင်မှုအလုံးရေထဲမျိုးပါဆုံးရှုံးခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တပေါင ဒီမှုကြောင့်နေရာစွန့်ခွာပြောင်းရွှေ့ရတဲ့ဒေသခံပြည်သူရှေ့ရာကျော်ကလည်းစားနပ်ရိတ်ခါထောက်ပံ့ခဲ့ကြောင်းWFP ကပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာအော်တိုဘာလအထိကြာမြင့်တဲ့မုတ်တုံရာသီအတွင်းရေကြီးလေရှိတဲ့အနှိမ်ပိုင်းနိုင်ငံဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကမိုးရာသွန်းမှုမှာတော့မိုးရေချိန်အလွန်အကျွံများခဲ့ပြီးအပြည့်အစည်းတွေလည်းများခဲ့တာပါ။ဒုက္ ဒီအကြောင်းနဲ့အတူစိတ်ကြွစည်တွေထုတ်နိုင်တဲ့ရာဟုရဲ့ဂျော်ဒန်မြေအနောက်ဖက်ကန်ဒေသတချို့ကိုမီဒါဆူတွေရဲ့ဝန်ထဲစရာအခြေအနေကိုကိုရန်ကြုံတွေ့ရတဲ့
WFP ရဲ့ပြောခွင့်ရဟာဘာဘဟုဆဲလ်ကဗီအိုအေကိုအခုလိုပြောပြပါတယ်။ဒီဖမီလီလော့စ်အဗရီသင်းဘီကော့စ်အောလ်ဝတ်စ်အင်ဒ်အောစ်ဝတ်စ်ဘေမိုးသေးထံပြီးရေးစီးကြံလာကြောင့်အေးရအဖြစ်သုံးတဲ့အခင်းတွေရောအိုးခွက်တွေရောအိမ်ထဲမှာရှိသမျှအားလုံးရေထဲမျောပါသွားခဲ့ပြီးမိသားစုတွေမှာရှိသမျှဆုံးရှုံးကုန်ပါတယ်။အကုန်လုံးနှီးပါဆုံးရှုံးကုန်တာပါ။ချက်ပြုတ်စရာလည်းမရှိပါဘူး။အိတ်စရာလည
ဒီနေ့မိုးရသွန်းမှုပိုပြီးပြင်းထန်လာတာပါ။ရာသီဥတုကြောင့်ဖြစ်ရတဲ့ဘေးဒုက္ခတွေတသက်စီရဲ့အတွေ့WFP ကဒုက္ခတွေတွေနောက်သူတို့ကိုလက်ခံထားတဲ့အင်းရှင်လူမှုအတိုင်းဝိုင်းတွေနဲ့အတူဆောင်ရွက်နေတယ်လို့လည်းဘဟုဆက်ကပြောပါတယ်။ WFP ဘက်ကအစိုးရဆုံးအခြေအနေကိုကြိုတင်တွက်ဆပြီးမုတ်တုံရာသီမတိုင်ခင်ကတည်းကဒုက္ခသည်စခန်းနေအတွင်အဓိကကြတဲ့နေရာတွေမှာရိတ်ခါတွေကျူပြီးတိုးလောင်ထားခဲ့ကြောင်းအဲ့ဒါကြောင့်လဲလက်ရှိအရေးပေါ်အခြေအနေကိုအလင်းအမြန်တုံ့ပြန်ကင်တွယ်နိုင်တာလို့လဲသူကပြောပါတယ်။မြန်မာနိုင်ငံတွင်းကအကြမ်းဖက်မှုတွေဖိနှိပ်မှုတွေကြောင့် 2019 ဩဂုတ်လကတည်းက ရိုဟင်ဂျာ 8သိန်းကျော်က မြန်မာဘက်ကထွက်ပြေးရတဲ့ဒုက္ခတွေကိုစီစစ်ပြီးလက်ခံမယ်လို့အစိုးရကပြောထားပေမယ့်သူတို့ကိုရိုဟင်ဂျာအဖြစ်အသိအမှတ်မပြုပါဘူးရိုဟင်ဂျာတွေဘက်ကတော့နိုင်ငံသားဖြစ်ခွင့်အမှတ်ကန်ခြင်းနဲ့ရိုဟင်ဂျာအဖြစ်အသိအမှတ်ပြုရေးတောင်းဆိုနေကြတာကြောင့်ဒုက္ခတွေတွေ့ထနေပြန်ရေးကအခုချိန်ထိမရေမရာဖြစ်နေသေးပါရှင်
ပြည်ရေးမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရေးမြစီမှာရုပ်မြင်သံကြားလိုင်းမှာကြည့်ရှုနိုင်ပါသည်။နေ့စဉ်မနေ့၈နိုင်ကနေ၈နိုင်15အထိ15မိနစ်စာထုတ်လွှင့်ပေးနေပါပါ။တနင်္လာနေ့မှာဘုဒ္ဓတာပညာပေးနဲ့ရာသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါနေ့ပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖြောပြေးသတင်းတွေနဲ့ပြည်ရေးစိတ်ကတ်သ ော့ VOE မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါလိမ့်ရှင်။ VOE ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ
်။ Ring Ring မနက်ခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ခင်ဗျာ။အခုဆက်ပြီးနားဆင်ရမယ့်ဥအောင်ခင်းရဲ့မြန်မာရေးသုံးသပ်ချက်မှာတော့တစ်တော်ပြုံးတီးရတဲ့အကြောင်းရင်းထဲမှာစီမံအုပ်ချုပ်မှုအားနည်းတာတစ်ချက်ပါဝင်ကြောင်းဥအောင်ခင်းရေးသားတင်ပြထားတာပ
ါတစ်တော်ကြီးကကိုကဲတဲ့အလုပ်ကိုအစိုးရတဦးကြီးမလုပ်နိုင်တဲ့အတွက်အစိုးရမဟုတ်တဲ့အဖွဲ့အစည်းအများအပြားပါဝင်လာပါတယ်မြန်မာလက်တော်စီမံအုပ်ချုပ်ရေးကိုဘန်ကောက်အခြေစိုက်ပြည်သူနဲ့လက်တော်လေ့လာရေးဌာနက9နှစ်စီမံကိန်းချပြီးလေ့လာနေပါတယ်။မနေ့ကတော့မြန်မာလက်တော်စီမံအုပ်ချုပ်ရေးအကဲဖြတ်မှုစာတမ်း Assessing Forest Governance in Myanmar ကိုထုတ်ပြန်လိုက်ပါတယ်။မြန်မာလက်တော်ကိုတောကောင်းတောပြည့်နဲ့တောနိုင်ဆိုပြီးသုံးမျိုးခွဲနိုင်ပါတယ်။နေရောင်ကြီးမဝင်နိုင်တော့အောင်သရွက်တွေပိတ်နေတဲ့တောကိုရွက်အုပ်ပစ်တော်close forest တို့မဟုတ်တောကောင်းတို့ခေါ်ပါလေရက်အုပ်ပိသိမှု40ရာခိုင်နှုန်းကျော်ရင်တောကောင်းတို့သွားမှာပြီး30နဲ့40ရာခိုင်နှုန်းကျားမှာရှိရင်ရက်အုပ်ပွင့်တတော် open forest တို့မဟုတ်တောပြက်လို့ခေါ်ပါလေ30ရာခိုင်နှုန်းနဲ့နည်းရင်တောင်ရာတတော်တို့မဟုတ်တောနိုင်လို့သတ်မှတ်ပါလေ1990ကတိုင်းပြည်ဧရိယာ45ရာခိုင်နှုန်းဟာတောကောင်းဖြစ်ပေမဲ့2015ရောက်တော့27ရာခိုင်နှုန်းသာကျန်တော့တယ်လို့မြန်မာသစ်တော်စီမံအုပ်ချုပ်မှုအကဲဖြတ်ချက်စာရမှာဖော်ပြထားပါတယ
်။သစ်တော်စီမံအုပ်ချုပ်မှုသုတေသနမှာပါဝင်သူ300နီးပါးရှိပါတယ်။ပြဿနာတွေအများကြီးရှိသလိုဖြေရှင်းနိုင်မယ့်အခွင့်အလမ်းကလည်းများတယ်လို့သိရပါတယ်။အပိုင်း3ပိုင်းခွဲပြီးသုံးသပ်ထားပါတယ်။ပထမပိုင်းဟာမူဝါဒဥပဒေအဖွဲ့အစည်းနဲ့သက်ဆိုင်ပါတယ်။သစ်တော်ဥပဒေ၊သစ်တော်နည်းပညာ၊သစ်တော်နည်းဥပဒေ၊သစ်တော်မူဝါဒရည်အသုံးချရေးဥပဒေအစုအဖွဲ့ပိုင်းတစ်တော်စီမင်းနဲ့တစ်ထုတ်လုပ်ရေးလုံထုံးလုံနည်းတွေရှိနေတာဟာတစ်တော်စီမံအုပ်ချုပ်ရေးအတွက်ကောင်းမွန်တဲ့အခြေခံတွေဖြစ်ပါတယ်။ဒါပေမဲ့တိုင်းရင်းသားလူနည်းစုရဲ့ရပိုင်ခွင့်နဲ့နိုင်ငံခြားကုန်သွယ်ရေးမှာစီမင်းဥပဒေတွေလိုအပ်တယ်လို့ဆိုပါတယ်။ယူနန်နဲ့ကုန်သွယ်ရာမှာရောထွေးနေတဲ့တစ်ခိုးထုတ်မှုကိုကင်တွယ်နိုင်ဖို့လိုအပ်ပါတယ်။လူမှုရေးရာအကျိုးသက်ရောက်မှုကိုဥပဒေပြုဖို့လိုနေပါတယ်။
စီမံခန့်ခွဲမှုနဲ့သုံးချက်ချက်ချနိုင်မှုအတိုင်းအတာကိုဒုတိယပိုင်းမှာတင်ပြထားပါတယ်။ဒီထဲမှာပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုဟာအညံ့ဆုံးဖြစ်နေပါလေ။နိုင်ငံရေးဥပဒေရေးနဲ့တရားရေးသုံးချက်ချက်ချရမှာတိုးတက်မှုအများဆုံးဖြစ်ကြောင်းသတင်းစီးရနဲ့ပေါ်ပြပါလေ။ဥပဒေပြုမှုမှာပွင့်လင်းမြင်သာပြီးအစိုးရဌာနတွေကိုနိုင်ငံရေးအရာဝင်ရောက်ဆွဲဖက်မှုမရှိပါဘူး။ပုဂ္ဂလိကလုပ်ငန်းကိုတစ်တော်လုပ်ပိုင်ခွင့်ချပေးတဲ့နေရာမှာပွင့်လင်းမြင်သာမှုကင်းမဲ့နေပါတယ်။ဒီနေရာမှာအစိုးရဌာနတွေနဲ့ဒေသခံပြည်သူတွေအကြားသတင်းဖလှယ်မှုအလွန်အားနည်းနေပါတယ်။ဒေသဆိုင်ရာသုံးဖြတ်ချက်ချနိုင်စရှိပေမဲ့တပြည်လုံးအတိုင်းအတာမှာမစွမ်းဆောင်နိုင်တာတွေ့ရပါတယ်။ဒါပေမဲ့ဒေသခံတစ်တော်နဲ့မြေယာပြဿနာကိုတော့အချိန်မီမှန်ကန်စွာဖြေရှင်းနိုင်ဖို့လိုပါတယ်တဲ့။
တတိယပိုင်းကတော့တစ်တော်နဲ့မြေယာကြီးကြပ်မှုဥပဒေကျင့်သုံးမှုအစိုးရဌာနချင်းလက်တွဲလွှတ်ဆောင်မှုနဲ့အဂတိလိုက်စားမှုတက်ဖြစ်ရေးစတာတွေနဲ့သက်ဆိုင်ပါတယ်။အပိုင်း၃ပိုင်းမှာဒီအပိုင်းဟာအညံဆုံးဖြစ်နေပါတယ်။တစ်တော်ရေးရာမှာပြည်တွင်းပြည်ပကဟာဆက်လက်ရှင်သန်နေတာမျိုးလည်းရှိပါတယ်။ ဥပမာတနင်္သာရီတိုင်းမှာ1990ပြည့်လွန်မှာလက်နက်ကန်ပဋိပက္ခကပြီးဆုံးသွားပေမဲ့အကွန်အောက်ခံမှုနဲ့ညီယာသိမ့်ပိုက်မှုကိုမကျေနပ်တဲ့ဒေသခံတွေဟာပြည်သူစစ်ဖွဲ့ကြတဲ့အတွက်တရားဥပဒေစိုးမိုးဖို့ခက်ခဲလာပါတယ်။တိုက်ခိုးတုံးမှုကိုစောင့်ကြည့်ဖို့တာဝန်ပေးခံရတဲ့ဒေသခံတွေမှာလိုအပ်တဲ့လူအင်အားနဲ့ပစ္စည်းပစ္စယမရှိတာကလည်းအားနည်းချက်ဖြစ်နေပါတယ်။ဒီကြားရဲဘဝရည်တည်မှုခက်ခဲလာတဲ့ဒေသခံတွေကတိုက်ခိုးထုတ်တော့ပြဿနာပိုရှုပ်ကုန်ပါတယ
်။အစိုးရဌာနအချင်းချင်းပူးပေါင်းဆောင်ရွက်တဲ့နေရာမှာလည်းအလွန်အားနည်းတယ်လို့စစ်တော်စီမံအုပ်ချုပ်မှုအကဲပြတ်မှုစာရမ်းမှာဖော်ပြထားပါလေ။အထက်ကအမိန်ပေးတဲ့စနစ်ကြောင့်လည်းဌာနဆိုင်ရာတွေပူးပေါင်းလုပ်ကိုင်မှုခက်ခဲနေတာဖြစ်ပါတယ်။စစ်တော်ဌာန KNU နဲ့အရသာအသင်းအဖွဲ့တွေပုံမှန်တွေ့ဆုံဆွေးနွေးတာမျိုးရှိပေမဲ့အချင်းချင်းယုံကြည်မှုမရှိကြတဲ့အတွက်သတင်းအချက်အလက်မျှဝေဖို့အကန့်အသတ်ရှိနေပါတယ်။စိုက်ပျိုးရေးဌာနနဲ့တည်တော်ဌာနလုံပုံကင်ပုံကွဲပြားချမ်းသာတာဟာဒေသခံတွေရဲ့မျိုးရလုံပိုင်ခွင့်ကိုထိခိုက်စေပါတယ်။တည်တော်စီမံအုပ်ချုပ်ရေးမှာပါဝင်သူအလုံးကိုတာဝန်ကိုသိပြီးတိတိယောက်ယောက်ပါဝင်လုံကင်နိုင်ဖို့လိုပါတယ်။လုံကင်မှုစွမ်းရည်မြင့်တင်ဖို့အတွက်အရသာအစင်းအဖွဲ့ကွန်ရက်ဖွဲ့စည်းဖို့အကြံဉာဏ်ပေးတာပါတယ်တတော်ကြီးကြကုတ်ကဲမှုစောင့်ကြည့်ရေးစနစ်ကျင့်သိမ်းဖို့လိုတယ်လို့ဆိုပါတယ်တည်င်းအကျင့်နဲ့စူးစီးပြီးလေ့လာစားသင့်နိုင်ရင်တတော်စီမံအုပ်ချုပ်ရေးအားကောင်းလာပါလိမ့်မယ်ပွင့်လင်းမြင်သာမှုအားကောင်းလာရင်အဂရိလိုက်စားမှုလျော့နေသွားမယ်လို့မျှော်လင့်ရကြောင်းတတော်စီမံအုပ်ချုပ်ရေးအကဲပြတ်မှုစာရမ်းမှာဖော်ပြထားပါတယ်ခင်ဗျာ
ဥပောင်းခင်တင်ပြခဲ့တာဖြစ်ပါတယ်အခုတော့အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကပို့ချမှာပ
ါဒီတစ်ပတ် English American Saganda မှာမြန်မာသတင်းတော်ကမှသုံးနှုံးနေတယ် idiom အသုံးချုပ်ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် idiom အသုံးကတော့
bite the dust
ဖြစ်ပါတယ်စာလုံးပေါင်းက BITE bite ka kaita THE the DUST the dust ka ဖုံဖြစ်ပြီးဇဇုခွန်ရဲ့တရိုက်ဒီတွေကဖုံကိုကြိုက်တာဖြစ်ပါတယ်ဒီသုံးကို1950ခုက Scottish ဆိုင်ယစ်ဆရာ Tobias Smalley ကစတင်သုံးခဲ့တယ်လို့ဆိုပါတယ်ထိုစဉ်ကသူကသူ့ရဲ့စွန်စားကန်းဝတ္ထုထဲမှာလူနှစ်ယောက်ဖုံနဲ့မှောက်ရဲကြာသွားတယ်တခြားလူတွေကတော့ထွက်ပြေးသွားကြတယ်လို့ရေးရမှာလဲကြသွားလို့သေသွားတယ်ဆိုတာကိုရည်စူးပြီး bite the dust ကိုသုံးခဲ့တာဖြစ်ပါတယ် idiom ဆိုတဲ့ topic ဒီဘယ်ကတော့အသက်ထွက်တာသေတာညီကုန်းချုပ်တာအဆုံးသတ်တာကျမတို့မြန်မာဘန်စကားမှာတော့ကိစ္စချောတာကြွသွားတာဇန်ရှောတာမျိုးလို့ဆိုနိုင်ပါတယ်အလုတ်တာဝင်းနဲ့ပတ်သက်လို့လဲရက်စဲခံရရင်ဒီအသုံးကိုရည်ညွှန်းသုံးနိုင်ပါတယ်bite the dust အသွင်ကိုလူပြေနဲ့တာမကပါဘူးကိစ္စတခုခုလုပ်ငန်းတခုခုပစ္စည်းတခုခုအကြောင်းကြောင့်ကြောင့်ဖြစ်သွားတယ်သုံးလို့မရတော့ဘူးတွင်ပြေးရဖို့ပဲရှိတယ်ဆိုရင်လေဒီ idiom ကိုသုံးနိုင်ပါတယ်ဒီအသွင်ကိုစက်တင်ဘာ10ရက်နေ့ကသမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့အမျိုးသားလူမျိုးကြီးအကြံပေးပုဂ္ဂိုလ်ဂျွန်ဘိုဒင်ကိုယာယီကနေထုတ်ပြစ်လိုက်တယ်လို့ Twitter ကတစ်ဆင့်ကြီးညာလိုက်တဲ့အတွက်ထရမ့်အစိုးရရဲ့သုံးနှစ်တာစစ်တမ်းမှာဘိုဒင်ဟာတတိယမြောက်နှုတ်ထွက်ခဲ့တဲ့အမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်ဖြစ်တယ်လို့အင်ဗျူရောကယာတုကနေထုတ်ပြခဲ့တဲ့သူတွေလည်းမနှဲတော့တာမို့ bloodbuddy.com မှာ another one bites the dust national security advisor john bolton leaves the white house နောက်တစ်ယောက်ထပ်သွားပြန်ပြီးအမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ် john bolton အင်ဗျူရောကနေထွက်ခွာဆိုတဲ့ကြောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George ကိုပြီးတဲ့ဥပမာလေးလာကြည့်ကြရအောင်ပ
ါ My old computer bit the dust yesterday. I am planning to buy a new one.
ကျွန်တော်ကွန်ပျူတာအဟောင်းကြီးမနေ့ကပြစ်သွားတယ်။ကျွန်တော်အစ်စ်လုံးဝယ်ဖို့စီစဉ်နေတယ်လို့အတိအပြေရပါတယ်။ဥပမာနောက်တစ်ခါလေးလာကြည့်ကြရအောင်ပ
ါ My old computer bit the dust yesterday. I am planning to buy a new one.
ခုဆက်လက်တင်ပြပေးမယ် idiom အသုံးကတော
့ up in the air
ဖြစ်ပါတယ်စာလုံးပေါင်းက up up ကအပေါ် in in the the air in the air ကလေထဲမှာဖြစ်ပြီးဇလူခွန်ရဲ့တရိုက်ဒီပေကအပေါ်မှာရှိနေတဲ့လေထဲမှာဖြစ်ပါတယ်ဒီအသုံးကလေထဲမှာပြန်ဝဲနေတဲ့ဖုံလိုမျိုးမသေးချာမရေရာပဲ ဘာမှအတီးတကြမဖြစ်သေးတဲ့အနေအထားမျိုးကိုရည်ညွှန်းတာဖြစ်ပါတယ်။ ATM ဆိုတဲ့ device ဒီဘက်ကလည်းတိတ်မကွာထားပါဘူး။တိတိကျကျမပြောနိုင်သေးတာ၊မဆုံးဖြတ်နိုင်သေးတာ။ဘာမှရည်ရရမရှိသေးတာကိုဆလိုတာဖြစ်ပါတယ်။ဒီအတွက်ကိုအာဖဂန်နစ္စတန်နဲ့ပတ်သက်လို့သမ္မတ Trump ကအာဖဂန်အစိုးရပြင်တာလီဘန်တပ်ဖွဲ့တွေနဲ့ညီညာရေးဆွေးနွေးပွဲကျင်းပဖို့အစီအစဉ်ကိုရုတ်တရက်ဖျက်သိမ်းလိုက်တဲ့အတွက်အာဖဂန်နစ္စတန်မှာလောလောဆယ်ဆီလွတ်ချထားတဲ့အမေရိကန်တပ်အရေးအတွက်14,000ကျော်ရှိရမှာဒီနှစ်ကုန်5,000ပြန်ရုပ်သိမ်းပြီးကြာအလုံးကိုတော့2020နှစ်အကုန်မှာအပြီးပြန်ရုပ်သိမ်းပေးဖို့အမေရိကန်ရဲ့အစီအစဉ်ဟာမတိကျမရေရတဲ့အခြေအနေမှာရှိနေတယ်ဆိုပြီး The Washington Post ဇင်းစာကြီးမှာ Afghan pullout plan is up in the air ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Wu ပြီးတဲ့ဥမာလေးလာကြည့်ကြရအောင်ပါ
The Mietzo Dam project is still up in the air because of countrywide protests in Myanmar.
Mietzo Yigara Siman Geng a Myanmar naingan twa kan kwe mu bi chaung ma te cha ma yi ya de anitha ma shi ni de lu de be ya ba de. U maw naw ta khaw le la chi cha ya aun ba.
The Mietzo Dam project is still up in the air because of countrywide protests in Myanmar.
ခုနောက်ဆုံးတင်ပြပေးမယ် EDM အသုံးကတော့
connect the dots
ဖြစ်ပါတယ်ဆာလုံပေါင်းက C O N N E C T connect ဆက်စပ်တာ T H E the D O T S the dots ကအမဲဆက်တွေဖြစ်ပြီးစုစုဖွဲ့တိုက်ရိုက်ဒီတွေကအမဲဆက်တွေကိုဆက်စပ်တာဖြစ်ပါတယ်ဒီအသုံးကကြောင်းနေစခလီငယ်တွေကိုပုံဆွဲပြီးအယောင်ချဲတဲ့ဤတဲ့စာအုပ်တွေမှာရုပ်ပုံတွေပုံပေါ်ရလေအောင်အဆက်တွေကိုခဲတံနဲ့လိုက်ဆက်ရတဲ့တင်းကြီးကနေဆင်းသက်လာတာဖြစ်ပါတယ်။အမဲဆက်ခရီးတွေအလုံးကိုလိုက်ဆက်ပြီးတဲ့အခါရုပ်ပုံဟာဘာဖြစ်တယ်ဆိုတာကိုရုံလုံးပေါ်လာတာဖြစ်ပါတယ်။ဒီတိုင်းပါပဲ။ EDM Suite တို့ကဒီဘက်ကလည်းတဲလွန်စားတွေအချက်လက်တွေကိုဆက်ဆက်ကြည့်တဲ့အခါတင်းနဲ့တစ်ပေါင်းအဖြေကနှစ်ဖြစ်တယ်လို့အခြေအနေမှအဖြေထွက်လာတာအဖြေမှာဘူးပေါ်တယ်လို့ပေါ်လာတာမျိုးအရင်စစ်တော့အမြင့်မြေကဆိုတဲ့ကျမတို့မြန်မာဆူရိုးနဲ့ဆင်တူတယ်လို့ဆိုပြမှာပါတကယ်တော့ပတ်သက်နေတဲ့အကြောင်းရင်းတွေအလုံးဆက်ဆက်ကြည့်ရမှာတလွဲ့တချောစဉ်းစားမိရင်လဲအပြေမှန်ထွက်လာမှာမဟုတ်တာမို့ညံတုံးပြီးတမတမကြကြစဉ်းစားတွေးခေါ်တတ်ဖို့လဲလိုပါတယ်ဒီအတုံးကိုဟောင်ကောင်မှာ၃လနီးပါးကြာခဲ့ပြီဖြစ်တဲ့ဆန္ဒပြမှုတွေမှာဒီမိုကရေစီနဲ့လူအခွင့်အရေးတွေကိုတောင်းဆိုခဲ့ကြတဲ့တွေ့ဒီအချက်တွေကိုဆက်ဆက်ပြီးစဉ်းစားကြည့်လိုက်တဲ့အခါဒီဆန္ဒပြမှုတွေနောက်ွယ်မှာအမေရိကန်ရှိနေတယ်ဆိုပြီးတရုတ်ဆိုရကဒေါသနဲ့ဆွဆွဲလိုက်တဲ့အတွက် The New York Times ဇင်းစာကြီးမှာ In Hong Kong protests China angrily connects dots back to US ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်တဲ့ဥပမာလေးလာကြည့်ကြရအောင်ပ
ါ When John finally connected the dots he found out who was behindthe plan
အချက်လက်တွေကိုဆက်ဆက်ကြည့်လိုက်တော့အစီအစဉ်နောက်ွယ်မှာဘယ်သူဖြစ်တယ်ဆိုတာကိုကျောင်းကနောက်ဆုံးသဘောပေါက်သွားတယ်လို့ဒီပေရပါတယ်ဥမောင်းနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပ
ါ When John finally connected the dots he found out who was behind the plan
ဒီတင်ပါတင်ပြခဲ့တဲ့ EDM အသုံးတွေကတော့
bite the dust up in the air connect the dots
တို့ဖြစ်ကြပါတယ်နောက်တင်ပါခုလိုချိန်မျိုးမှာလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်အမေရိကန် EDM သုံးအင်္ဂလိပ်သင်ခန်းစာတွေကို VO ရဲ့မနက်ခင်းတိုင်းမှာလောလောလတန်းကပို့ချပေးနေတာဖြစ်ပါတယ်ခင်ဗျာမကြခင်မှာတော့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 နာရီကနေ 10:00 နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 နာရီအစီအစဉ်ပြပချင်းည 10:00 နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ကြီးမနေ့6နိုင်ရွယ်ရှိပါပြီခင်ဗျာ။ VOA American တန်ကားနေတနင်္ဂနွေနေ့မနေ့ကင်းအစီအစဉ်လေးကိုမနေ့9နာရီအထိလိုင်းလွင့်မီတာ32 40 48ပြန်လိုင်းလက်မီတာ190ကပါဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။စနေညဗီဒီယိုရဲ့တိုင်းရင်းလေးလိုင်းအစီအစဉ်မတိုင်းရင်မှာဒီမြန်မာနေဆိုင်တဲ့သတင်းတစ်ပုဒ်ကိုလည်းတင်ပြချင်ပါတယ်။ထိုင်းမြန်မာနေဆက်ကမဆန်မြို့မှာစိတ်ကြွဆေးပြာတန်ပေါင်း 1,500 ထုတ်လုပ်နိုင်တဲ့ဓာတုကုန်ကြမ်းအမြောက်အများကိုစက်တင်ဘာ13ရက်နေ့ကထိုင်းအာဏာပိုင်တွေဖမ်းမိသွားခဲ့ပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးထိုင်းချီဆိုင်ဗီဒီယိုတင်နောက်မအေးမှသတင်းပေးပို့ပါတယ
်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းကထိုင်းမြန်မာနေဆက်မြန်မာနိုင်ငံတာချီလေးမြို့မှာမူးယစ်ကုန်ကြမ်းဓာတ်ဆေးရည်ဟိုက်ဒရိုကလိုရစ်အက်ဆစ် 8600 ကီလိုဂရမ်ကျော်ကိုထိုင်းနိုင်ငံဘက်ကနေကုန်တင်ကားနဲ့တည်ယူလာတဲ့မြန်မာနိုင်ငံသား6ဦးကိုမဲဆိုင်တာချီလေးချစ်ကြည်တရားတင်နဲ့ဆန်ဆိုင်ရက်ွက်မှာဖမ်းဆီးခဲ့ပြီးတဲ့နောက်မဲဆိုင်မြို့ကဓာတ်ကုန်ကြမ်းတွေကိုဖမ်းမိခဲ့တာဖြစ်ပါတယ်။ချင်းရိုင်ခရိုင်မဲဆိုင်မြို့အမှတ်7ဘန့်ပီရဖွန်ရက်ွက်အတွင်းကနေအင်ကိုလည်းမြန်မာအာဏာပိုင်တွေကသတင်းပေးမှုကြောင့်ဝင်ရောက်ရှာဖွေဖမ်းဆီးခဲ့တာဆိုပြီးထိုင်းအာဏာပိုင်တွေကဆိုပါတယ်။မဲဆိုင်မြို့မှာတရုတ်နိုင်ငံသားတဦးပိုင်ကုန်းနောင်ရုံအထုအတွင်းမှာတော့ဓာတုဆေးရည်1000ကျပ်ကီလိုဂရမ်ကိုသိမ်းဆီးခဲ့ပြီးကုန်းနောင်ရုံတာဝန်ခံထိုင်းနိုင်ငံသူကိုလည်းဆက်လက်စစ်ဆေးမှုတွေပြုလုပ်နေတာပါ။ချင်းရိုင်ခရိုင်မူးယစ်ဆေးဝါးနေနေရေးရဲရာရှိကတော့အခုလိုပြောဆိုသွားပါတယ်။နိုင်ငံသားတွေအနေနဲ့ထိုင်းနိုင်ငံထဲမှာလာပြီးတားမြစ်ထားတဲ့ဓာတုဆေးတွေတို့လောင်ရောက်ချနေရတယ်လို့လို့မရပါဘူးဒါတွေကိုသိမယ်ဆိုရင်လူလူတွေကသတင်းပေးကြပါဆိုပြီးပြောဆိုသွားပါတယ်ထိုင်းနဲ့မြန်မာနှစ်နိုင်ငံပေါင်းပြီးဖမ်းဆီးလိုက်တဲ့မူးယစ်ဓာတုကုန်ကြမ်းဟိုက်ဒရိုကလိုရစ်အက်ဆစ်တန်ကြိမ်23တန်ကျော်ဟာဘင်းပြူနဲ့အိုက်စ်လို့ခေါ်တဲ့မူးယစ်ဆေးတွေထုတ်လုပ်မယ်ဆိုရင်တော့တန်ကြိမ်30လောက်ထုတ်လုပ်နိုင်ပြီးစိတ်ကြွစည်းကြပါတန်ပေါင်း2000ကျော်ထုတ်လုပ်နိုင်တယ်ဆိုပြီးထိုင်းအနာပိုင်တွေကဆိုပါတယ်မူးယစ်ဆေးဝါးထုတ်လို့ရမှာ3နဲ့ဓာတုကုန်ကြမ်း3မျိုးထဲမှာဟိုက်ဒရိုကလိုရစ်အက်ဆစ်ဟာ2မျိုးပါဝင်တယ်ဆိုပြီးထိုင်းအနာပိုင်တွေကဆိုပါတယ်။မူးယစ်ဆေးထုတ်လို့ရမှာဟိုက်ဒရိုကလိုရစ်အက်ဆစ်ပေါင်းဆက်သုံးနေတာကိုထိုင်းအနာပိုင်တွေကစစ်ဆေးတွေ့ရှိခဲ့တာကြောင့်ထိုင်းနိုင်ငံရဲ့တားမြစ်ဓာတုဆေးအဥပဒေ2300အခုဟိုက်ဒရိုကလိုရစ်အက်ဆစ်ကိုတားမြစ်ဓာတုဆေးဖြစ်သတ်မှတ်ပြီးတားမြစ်ခဲ့တာဖြစ်ပါတယ်။အခုဖမ်းဆီးမှုဟာထိုင်းနဲ့မြန်မာအာဏာပိုင်တွေနှစ်ဖက်သတင်းချက်လက်ပလဲပြီးနှစ်နိုင်ငံမူးယစ်ဆေးဝါးတိုက်ဖြတ်ရေးကိုပူးပေါင်းလုပ်ဆောင်ခဲ့တာဖြစ်ပါတယ်ရှင
်။ထိုင်းချီဆိုင် VOA သတင်းတော်မအေးမာရဲ့တင်ပြချက်ဖြစ်ပါတယ်ခင်ဗျာ။အခုတော့ကျွန်တော်တို့စနေည VOA ရဲ့တိုက်ရိုက်လေလံအစီအစဉ်ထုတ်လွှင့်ဖို့အချိန်ရောက်လာပါပြီ။ဒီတစ်ပတ်မှာတော့ဒီမြန်မာနိုင်ငံကကြေရိုက်သွားတဲ့ဗန်လုပ်ငန်းနဲ့ငွေကြေးရွှေစည်းကွက်တွေအကြောင်းနဲ့ပတ်သက်ပြီးတော့ကုအောင်လွင်ဦးကစနေညတရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးထားပါတယ
်။မင်္ဂလာပါခင်ဗျာ။ဒီနေ့တရိုက်လေးလိုင်းအစီအစဉ်မှာတော့ဒီမြန်မာနိုင်ငံမှာဗန်လုပ်ငန်းတွေနဲ့ပတ်သက်တာတွေကိုဆွေးနွေးသွားဖို့အစီအစဉ်ထားပါတယ်။ဒီမကြာသေးခင်တုန်းကပဲဒီမြန်မာနိုင်ငံကဗန်လုပ်ငန်းတွေမှာငွေကြေးပြဿနာတွေပေါ်ခဲ့ပြီးတဲ့နောက်စိုးရိမ်တာတွေထွက်ခဲ့တယ်လို့ပဲနောက်ဆက်တွဲရွှေစည်းဒေါ်လာစည်းမတည်မငြိမ်အခြေအနေတွေလည်းကြုံရပါတယ်။ဆိုတော့ဒီတိုင်းပြည်ရဲ့စီးပွားရေးမှာပင်မအခြေခံလို့ဆိုရမယ်ဗန်လုံငန်းနဲ့ငွေကြေးစည်းကွက်တွေမတည်မငြိမ်ဖြစ်တဲ့အခါမြန်မာပြည်သူတွေကြားစိုးရိမ်ကြတာတွေဟာလူလာတဲ့ပုံနေသလားဒါမှမဟုတ်လဲစိုးရိမ်နေစိုးရိမ်ထိုက်เสียအကြောင်းတွေရှိနေသလားဆိုတာတွေကိုကျွန်တော်တို့ဆွေးနွေးဆောင်ပါပါပင်တိုင်းဆွေးနွေးဖို့ဖိတ်ကြားထားတဲ့ပုဂ္ဂိုလ်နူးလည်းလိုင်းမမှာရောက်နေပါပြီသူကတော့ကျွန်တော်တို့စီဝိုင်းပညာရှင်ဦးမင်းခင်ဖြစ်ပါတယ်နောက်သူကတော့စီဝိုင်းလုပ်ငန်းရှင်သူဖြစ်တဲ့ဒေါက်တာဆွထွန်းတို့ဖြစ်ပါတယ်ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီပင်တိုင်းဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့သုံးသပ်ချက်တွေကိုကြားချင်ပါတယ်ခင်ဗျာဒီဘိုးဘန်ကဒီချင်းငွေကိုပြန်မဆက်နိုင်တဲ့ကိစ္စပေါ်လာပြီးတဲ့နောက်မှာပဲဒီမကြသေးရင်တော့ဒီလူရဲစိတ်မချဖြစ်ပြီးအလူရဲနဲ့ဗန်နေမှာဒီငွေထုတ်ကြတာတွေရွှေတွေဝယ်စုတာမျိုးတွေကြုံခဲ့ရပါတယ်ဟိုတိုက်ဆိုင်ရင်တော့အဲ့ဒီရပိုင်းတွေမှာပဲပေါ့လေဟိုကမ္ဘာရွှေဈေးကလည်းတက်နေတဲ့အချိန်ဒီပြည်တွင်းရွှေဈေးကမှလည်းစံချိန်တင်ဈေးတွေတက်တဲ့အချိန်လည်းဖြစ်နေပါတယ်ဟိုဒီအချိန်မှာပဲဒီတောင်ဝင်ရှိသူတွေဘက်ကမစိုးရင်ဘူးဆိုပြီးတော့ဟိုပြောတာလည်းရှိပြီမလဲတော်တော်လေးဈေးကွက်ထဲမှာကမောက်ကရကမှဖြစ်တာလည်းရှိပါရဲ့ဆိုတော့ဆရာဦးမခင်အရင်ကျွန်တော်သုံးသက်ချက်ကိုကြားချင်ပါရဲ့ခင်ဗျာဒါဒီလူတွေကြားမှာလူရတဲ့များအစိုးရပို့သွားတယ်လို့များပြောနိုင်သလားခင်ဗျာ
ပြောနိုင်ပါလေလူဒါနဲ့ပူဆွေးယူလို့နေပေါ့နော်သူကစတာကဗျာသူကရေလုံးဝရှိနေတယ်စက်တင်ဘာလကုန်တွေချီဝီတဲ့ဆက်ဖို့အတွင်းကြီးရင်းနေကြဆက်ဖို့တောင်းနေစွမ်းလို့စတာအဲ့လိုပြောလာပြီးတော့ဒီကိစ္စလွတ်တော်မှာမင်းတယ်မင်းကဘန်တူးကအစိုးရကဖြည့်တယ်သူဖြည့်တာပါလေကျွန်တော်တို့ဒီတုံ့တက်ချက်ရတော့တလောက်ကိုလို့မပါဘူးသူတလည်းညဒါလည်းပုဂ္ဂိကဘန်ကြီးဒီပြန်မဆက်နိုင်တဲ့ချီဝီပေါ့ NPL လို့ခေါ်တဲ့နံပါတ်ဖုန်းလုံးကြီးပေါ့နော်ကျိုးစားလည်းရှော့ထားပြီးဒီခလာမိနစ်တော့မှကြာလေးတဲ့ဥစားလေးကိုခလာလိုအပ်တယ်လို့ကျွန်တော်ဆက်လို့မကြည့်ရမချောနိုင်တော့ဘူး။နောက်ဒါနေနေနဲ့ဒီထားတော့ဒါအများကြီးပြည်ရဲ့အငံလေးဖြစ်တယ်။ဒီလိုပြောတာ။ဒါနဲ့ဖြစ်တာကအဲ့ဒီဟာကိုဘိုးဘန်ကဒုက္ခထဲဆိုဥက္ကဋ္ဌတော်ဝင်ပေါ့ရနော်။စာထုတ်လိုက်တဲ့ခါကျတော့မှဟိုကရက်ကရိုက်သွားတာ။ရိုက်သွားတဲ့ခါကျတော့ခုနကရွှေကြီးတော်ကြီးမတည်မငြိမ်ဆိုတဲ့ပုံစံမျိုးဖြစ်လာတော့ပေါ့ခင်ဗျ။အဲ့တော့ဒါကဒီကမ္ဘာကြီးမှာတော့ဒီနေ့ကလည်းဖြစ်နေကြကိစ္စ2003မှာဆိုရင်ဗန်လီကျူနေတဲ့ပြဿနာမျိုးဒီကိုကျွန်တော်တို့ဖြစ်သွားပြီလေနော်အဲ့ဒီအရောတူကြောင်းရင်းနဲ့ဒီအများနာလေးပဲကြောင်းရင်းနဲ့ကျွန်တော်ဒီထားကြောင်းရင်းနဲ့မတူဘူးဒါပဲဒါခဏတာဒါပေမဲ့ခိုးတော့ကလည်းကုကွာသွားတာကပြည်သူလူထုရဲ့ယုံကြည်မှုကြအဲ့ယုံကြည်မှုအကွာအဝေးကြောင့်ဒါကမဆိုးရင်တည်းဆိုးရင်ပြောတာဖြစ်ပြီးတော့နော်အထိုက်လျောက်ချွေသေးဒေါ်လာကြီးလှုပ်ရဲနေတယ်လို့ဒီလိုရှိရနေတော့ဆိုသို့ရည်ရည်ဆိုရည်ထက်တဲ့အချိန်လေးတော့ကျွန်တော်ဆိုတာကဗန်လီဒီကောင်းနေတယ်ဟဲ့တော့သိကောင်းနေတယ်ဟဲ့လားကိုအပေါ်မှာအပြည့်ဝပြောင်းနေတယ်လို့ဆိုလို့ကမဟုတ်တော့လေနော်ဆိုရည်ရည်မရှိတဲ့အချိန်လေးမှာဒါဖြစ်သွားတာပေါ့နော်အဲ့မှာပြောရချက်ချင်အရွှေ2ဒေါ်လာကြီးနော်ဟိုကျွန်တော်တို့လောလောဆယ်တော့စီးပွားရေးကဟိုကျွန်တော်တို့ဒီတော့မှန်မှန်တော့ယူနေတယ်အပြောင်းအလဲကြောင့်နေနေတဲ့အချိန်ရှိတယ်နော်အဲ့ဒီအချိန်လေးမှာနော်ဟိုနေနေတဲ့အကြောင်းကြောင့်ပဲကိုယ်လာကြည့်တော့ဟာတလောက်ကြီးတည့်ရဲ့ရင်းဆိုင်ကမရိုက်ဘူးပေါ့နော်နောက်တစ်ခွရွှေသေးရွှေသေးမှလည်းကြက်တာရှိတယ်ဘာကြက်တာရှိလဲဆိုကဘာရွှေသေးတက်တာကဘမရွှေသေးနဲ့ဘလောက်ဆိုင်ရဲဆိုရဲကြက်တာကဘာနဲ့ဘမနဲ့ဘလောက်များရွှေရကုတန်းရောက်ဝင်တူးလဲတကယ်တော့ဗျာဟိုတက်ဆိုင်ရဈေးကကစားနေတယ်ဆိုစကားကြလာကြအဲ့တော့ဟိုနံပါတ်1ကအများဆုံးကြိုးစားတာရှိတယ်နံပါတ်2ကတချို့တော့ဟလာကုလကပြင်းရရှိကြီးတွေကကျွန်တော်နိုင်ငံကြီးတွေရွာတဲ့ပုံစံမျိုးနဲ့ PRP ကိုကြိုးစားကြလာတာကြီးဝင်ညာရှိတယ်။ဒါပေမဲ့ဒီဒိတ်တွေဆိုတာခင်ရဲ့ဒီဘူးခေတ်ကောင်မတူဘူးလူပြည်ရင်ကြိုးစားမှုတော့ကျွန်တော်တို့နိုင်ငံကြီးကြီးရောက်သွားတာပေါ့ဗျာကျွန်တော်တို့ဒီမိုကရေစီဘယ်လောက်ဒီဖိုက်တယ်လူထုရွေးချယ်တဲ့အစိုးရအကိုင်းတွေဘယ်လောက်ရှိတယ်အယက်သားတွေရှိတယ်ဆိုတာသူအဖြေပေါ်လာတယ်ဗျာ
ဆရာဒါမဲ့တခုရှိတာပေါ့လေဆရာပြောသွားတယ်လို့ပေါ့ဘိုးဘန်ဒုက္ခရှင်နေနောက်ပြီးတော့ဘိုးဘန်ရှင်ညာချက်တွေထုတ်တယ်ပေါ့နော်ဒါမဲ့ဒီချိန်မှာပဲလို့ကွာချက်တွေရှိတော့လူတွေချမ်းမှာစိုးရင်စိတ်တွေပေါ်တယ်ဟိုနည်းနည်းလေးရုပ်သက်သက်ဖြစ်တယ်ပေါ့ဒါမဲ့အချိန်အားဖြင့်ကတော့မကြောက်ဘူးဆိုလဲတော်တော်ကြီးညင်ပြန်ဖြစ်သွားပြီဒါမဲ့အဲ့လိုယာယီပဲအားဖြင့်ပဲဖြစ်ဖြစ်ပေါ့လေဒီလှုပ်လှုပ်ခက်ခက်တွေဖြစ်ခဲ့တဲ့ကိစ္စတွေကဒီလိုသက်ဆိုင်တာတာဝန်ရှိသူတွေဘက်ကဒီတင်းထုတ်ပြန်တာဟိုသူပြင်ပေါ့လေဒီတာမန်လူကြီးချားမှာရိုးရိုးရှင်းရှင်းနဲ့လက်ခံသဘောပေါက်အောင်လုပ်ဖို့အားနည်းခဲ့တာကြောင့်မရလားဆရာဘာကြောင့်လဲ
ပါလာပေါ့စနစ်ကဘယ်လိုလဲပတ်နေတယ်ဘုံတိုင်းရဲ့တာဝန်ကဘာဘာနည်းရဲ့တာဝန်ကဘာဆိုတာကိုအများကြီးသူကနားမလည်ဘူးနော်တတ်ချက်နောက်ပြီးတော့ဟိုအခုထိကျွန်တော်တို့ informal ခေါ်တဲ့တရားမှုပုံစံနဲ့ဟလာကိုကြည့်လဲတော့လုပ်တာလေးကိုတကယ်လို့ဒီလိုပဲလုပ်ရတယ်လို့ထင်ပြီးတော့လုပ်ကြင်နေတဲ့စီးပွားရေးလုပ်ငန်းရှင်တွေလည်းရှိသေးတယ်ကျွန်တော်ဟိုတကယ်တမ်းပွင့်လင်းနေတာကိုကျွန်တော်တို့ဟာလုပ်ငန်းတွေဘယ်လိုလက်ကပ်နေတဲ့ပါရီရှိနေတယ်ဆိုတာအများသိနာလေဘူးအနည်းဆုံးတော့ဗျာအချိန်အချင်းဆုံးအချက်တွေသိနာလေဘူးကကြီးကြီးရကနောက်အဆိုးဆုံးတစ်ချက်ကျွန်တော်မှရှိတယ်အဲ့ဒါကတော့2003လုံးမှာဖြစ်ခဲ့တဲ့ဗန်ဒက်စနာဟိုဟိုတင်ငန်းကမယူနိုင်ရုံနဲ့မကဘူးဆိုတာဘာဖြစ်ခဲ့တယ်ဆိုတာကိုဘဟုပါရောအစိုးရတာဝန်ရှိတဲ့လူတွေဒီကိစ္စအထိပြောနေတာဒီနားထောင်ကြည့်ရတာသဘောမပေါက်ဘူးနော်ဒီဘောတော့ပေါ့ယုံနေမကဘူးအဲ့ဒီဘန်ဟာဘန်လို့မလုပ်ရပဲねဒီကျွန်တော်တို့ခုံနေတော့များခေါ်ကြတယ်လူပဲရှိနေဒီကိုဘန်ဖုံးပေးပြီးတော့ဘန်စွာဝေပုံကြီးငါတို့ကြိုက်သူသုံးလို့ရလေဆိုတော့ဟိုခကြီးကိုလမ်းရောက်ကိုဒီဒီနေ့ဒီရှောက်ကိုတက်ပါဟုတ
်
ပြီကျွန်တော်တို့အများကြီးတွေအနေအချိန်မှလေဒီအားလေတာခုနကဒီကလူတဘောလေးလက်ကနေကြတယ်ဆိုတော့သဘောမပေါက်တာရှိတယ်တစ်သက်ကလည်းဆရာရှိပါရင်လည်းရှင်ဒီဘာလို့လဲရှင်ဒီအားလေးတည်းရှိတယ်။ဒါတားလေးကိုကျွန်တော်လုံလောက်အောင်နားလေသဘောပေါက်ပြီးတော့အဖြေရှာတဲ့အကြောင်းလေးကျွန်တော်လုံနိုင်မှုကတော့
Okay. So, you know, Dr. Soto and you will charge my Kenya. Dr. Soto no lady, young man, she to Nene, did you look at the pictures of Yakamu, Zondia, or Shimelo, or you know, you saw it. So, good to look at Kisari Ma, Daboli, who, Miapi, Chama, Tamante, so in Mulonkes or Lumia, Fiona and Ladamo, and Leve, who, to get so in Meso, so in the Ajani Shilo, to look at Pietro Lumia, Fiona and La, Dr. Soto, and you don't be on it.
အဲ့တော့ကျွန်တော်တို့မြင်တာတော့ဒီအခြေခံအချက်အလက်တွေနဲ့သွားပြီးတော့တိုက်ဆိုင်သွားလို့ဖြစ်သွားတယ်ကျွန်တော်တို့ဒီချက်ရတော့လည်းမဟုတ်ဘူးသွားတော့ကျွန်တော်ကဒီရွှေစည်းစွာလည်းကမ္ဘာရွှေစည်းကဆက်လာတော့ဖြစ်နေတာဟိုကြမ်းင်းတော့ကျွန်တော်တို့ဒီမှာဘယ်တော့တတိပတ်ဆက်လောက်အနေလာပိုင်းနဲ့ချိန်ချင်းဖြစ်သွားပြီးဒီဥပဒေနဲ့ငုံမှာများတာပေါ့နော်ကျွန်တော်တို့ကမှဒီချင်းချင်းဒီလိုကြောကြတ ဟောတာဒီကြီးမှုတွေမဆက်တဲ့ကိစ္စဖြစ်တယ်။နောက်တစ်ခါကျွန်တော်တို့မတော်ဝန်းကျင်ကျွာတဲ့ကြီးမှုတွေနဲ့ပတ်သက်ပြီးဆက်ဆဲဟိုဆရာမာရကုံဆက်မပြောတယ်။ဒီချိန်မှာလွတ်တော်ရတယ်ခုနဟိုရှောင်းမြင့်ကြီးဖြေခဲ့တယ်လို့ပဲတော့ဒီကလေးရနေမှာဘူဗန်နေဖြေတယ်။နောက်ဘူဗန်နေဒီခါဖြေရဖြေရတာမဟုတ်ပါဘူး။သူတို့ပြန်ပြန်ဆက်ထုတ်တယ်ပေါ့နော်။အကြောင်းအရာအလုံးစုံသွားတဲ့အကြောင်းမျိုးဒီအနေနဲ့အဆိုးရွားမှုဖြစ်သွားတယ်လို့ကျွန်တော်မြင်ပါတယ်။ဒီဆိုးရွားမှုကချို့လဲတာဗန်းမှုချို့ပြီးဒီအကြောင်းဝင်လေနော်လားအကြောင်းဝင်လေစသည်ဖြစ်တာပေါ့နော်။ဒီဘယ်လိုပဲဖြစ်ဖြစ်ကြတော့ဒီညူးဖြစ်သွားတာဆိုတော့လောကကံဆက်တာပေါ့နော်။ရွှေရတော့ပြဿနာမဟုတ်ဘူးနေတယ်ဒေါ်လာကျတော့ကျွန်တော်တို့ကဒီဘာနေပြီးရှင်မင်းတဲ့လူတွေတို့ကမှဒီကံဖြစ်တဲ့ဒီ73ညလုံးအောင်ဒီလိုမျိုးဒီစေဝါစားလို့ဒါနဲ့ပတ်သက်ပြီးမျိုးပြေးချင်ရမယ့်အပိုင်းတွေရှိတယ်။ဒီအရွယ်တော့ကျွန်တော်လောက်ခတ်မှုတော့ဖြစ်သွားတဲ့အပိုင်းတော့ရှိပါ။ဟုတ်ကဲ့ချိန်ကာလတူရတဲ့ကြောင့်လည်းအများကြီးတော့လည်းစီကံမှုမရှိခဲ့ဘူးပေါ့နော်။
ဟုတ်ကဲ့ဟိုတခုရှိတာဆက်ဆော့ကျွန်တော်ဆရာဦးမင်းခင်ဟိုမေးခွန်းမယ်ဒေါက်တာဆွထွန်းကိုလည်းမေးချင်ပါတယ်။ဘိုးဘန်ဒုဥက္ကဋ္ဌကလွတ်တော်မှာရှင်းတော်ရဲ့နောက်ပြီးတော့ဒီဘိုးဘန်နေတသက်ထပ်ပြီးတော့ထုတ်ပြန်ချက်ထုတ်တယ်ဒီကြားထဲမှာရှုပ်ခွေးမှုတွေလည်းဖြစ်တယ်ဆိုတော့ဒီလိုမျိုးသတင်းထုတ်ပြန်တဲ့အပိုင်းတွေအထူးဖြင့်တာမန်ပြည်သူတွေကြားမှာဟိုနားလည်လက်ခံနိုင်လောက်တဲ့အပိုင်းမျိုးတွေပြောလို့ပေါ့လေသက်ဆိုင်တာဝန်ရှိတဲ့သူတွေဘက်ကရှင်းလင်းတဲ့နေရာမှာရောအားနည်းချက်ရှိရလို့ပြောနိုင်လားခင်ဗျအ
ဲ့လိုတော့ကျွန်တော်ဒီကြားတော့မသိဘူးပြောရဲပဲဟိုသတင်းကတော့ဟောဖို့နှစ်ခုဖြစ်တာပေါ့နော်ပထမကလွတ်တော်မှာဖြေတဲ့ဟာလေဒီအဝင်ဖြေခဲ့တဲ့ကိစ္စတော့နော်ဒါအဖေနဲ့ငါညူရောမဟုတ်ဘူးနော်ဒီအဝင်မေးပြီးဒီအဝင်ဖြေတဲ့ဟာနဲ့နောက်တစ်ခါဒုတိယဒီကံထက်ထွက်တဲ့ဟာနဲ့ကရှေ့ရရှေ့ရတော့မဟုတ်ပါဘူးဆိုတော့အဲ့ဒီဟာလေးကတော့ဒီရဲ့စိတ်မှာတော့ရှုပ်ထွေးသွားတဲ့အပိုင်းတော့ဖြစ်ပ
ါဟုတ်ကဲ့ကျေးဇူးပါခင်ဗျာဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုအီးမေးလ်တွေစာတွေပေးပို့ပြီးဆွေးနွေးတဲ့ပုံကိုရောနောက်ကျွန်တော်ကိုယ်လည်းဆွေးနွေးဖို့ကျွန်တော်ဆက်သွယ်ထားတဲ့ပုံကိုလည်းရှိနေပါတယ်ဒီထဲကကျွန်တော်အရင်ဆုံးတော့ဒီအီးမေးလ်နဲ့ပေးပို့ထားတဲ့စာစောင်ဖော်ပြခြင်းပါတယ်သူကတော့ဒီမေတီလာမျိုးကဥစိန်မောင်ရဲ့စာပါမဆုမုံဖတ်ပြပေးပါဦးခင
်ဗျ။ဘဟုဘန်ဒုဥက္ခရာကလွတ်တော်အတွင်းမှာရှင်းလင်းဖြေကြားချက်ပေါ်မှာမူတည်ပြီးတော့ဘန်လောကကြရက်ရိုက်သွားပါတယ်။နိုင်ငံသားငွေလေးလေနှုံးတွေတက်ကုန်တာရွှေဈေးငွေဈေးတွေမတိမငိမ့်ဖြစ်ကုန်တာတွေဖြစ်လာခဲ့ပါတယ်။အခြေအနေတွေကလှုပ်လှုပ်ရှားရှားဖြစ်ကုန်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ဘဟုဘန်ဥက္ကထာကပြည်သူတွေမစိုးရင်ကြဖို့အကြိုးအကြောင်းနဲ့တကွာရှင်းလင်းကြေညာခဲ့ပြီးဖြစ်ပါတယ်။ဘန်တွေကိုလည်းငွေကြေးပြည်တနာနဲ့လိုအပ်ချက်တွေရှိနေရင်ဘဟုဘန်ကအကူအညီပေးမယ်အကြောင်းကိုလည်းအာမခံချက်ပေးပြောကြားခဲ့ပြီးဖြစ်ပါတယ်။ဒီလိုခရက်ရိုက်အောင်ဖန်တီးလိုက်တာဟာခရိုနီခရိုပြာတွေရဲ့ပယောဂါလို့ထင်ကြေးပေးနေကြပါတယ်။ဘာကြောင့်လဲဆိုတော့နိုင်ငံတော်အစိုးရကစီးပွားရေးလုပ်ငန်းကဏ္ဍကိုဦးစားပေးပြီးညှင့်တင်ဆောင်ရွက်လာနေပါတယ်။ခရိုနီခရိုပြာတွေထင်တိုင်းမကျဲနိုင်အောင်ထိန်းကုပ်ပေးနေတဲ့အတွက်သူတို့တွေထိုင်ငိုနေရတဲ့အခြေအနေရောက်နေပါတယ်။မတရားရယူထားတဲ့ဥစ္စာဒဏ္ဍာရီဘီလီယံနာထရီလီယံနာတွေဖြစ်နေတဲ့သူတွေလည်းမျိုးလုံးပြူနေရပါတယ်။စီးပွားရေးလောကမှာတော့ခရိုနီတွေကိုမသုံးဘူးအိုက်ကွန်တွေကိုသာသုံးမယ်လို့ဒေါ်စုပြောခဲ့တာလည်းရှိနေခဲ့ပါတယ်။ဒါကြောင့်ဒီအစိုးရပြုတ်အောင်လုပ်မှဖြစ်မယ်ဆိုတဲ့သဘောထားနဲ့ဘဏ်လုပ်ငန်းကရက်မှာအခွင့်အောင်းယူပြီးလှုံ့ဆော်ကြလို့ဒီလိုရောက်ရက်ခတ်သွားတာဖြစ်ပါတယ်။ပြည်သူတွေအစိုးရင်လွန်သွားရတာဖြစ်တယ်လို့သုံးသပ်ဝေဖန်နေကြပါတယ်။သို့တော်လည်းအခုအခါမှာတော့ဘန်တွေရဲ့အခြေအနေတည်ငြိမ်စပြုနေပြီလို့ဆိုရပါမယ်။စိုးရင်ထိုက်စရာအကြောင်းမရှိဘူးလို့ယူဆရပါတယ်။အချိန်တန်ရင်ခရိုနီခရိုပြာတွေလည်းဖို့အမီးနဲ့ဖို့ကိုအခြေခံရပြီးငြိမ်သွားကြရလိမ့်မယ်လို့ယူဆပါကြောင်းခင်ဗျာဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။ဒါကတော့မစ်လာမျိုးကဥစိန်မှာမှာနောက်ကျွန်တော်တို့ကိုတိုင်းပါဝင်ဆွေးနွေးဖို့အတွက်ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူလည်းလေလိုင်းပေါ်မှာရှင်းနေပါတယ်။ဥချင်းမြင့်ဖြစ်ပါတယ်။ဥချင်းမြင့်သဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ။
ကျွန်တော်တို့ငွေကြေးငွေသက်ပူကလည်းလေလူတုံးပေါ်မျိုးစီးအမျိုးမျိုးထဲမှာတမျိုးအပါဝင်ပေါ့အဲ့ဒီကြတော့ကျွန်တော်တို့နိုင်ငံတော်အနေနဲ့လေဟိုမဆလာခေတ်ကလည်းငွေသက်ပူတွေတင်လိုက်ပြူလိုက်ပါညာကျွန်တော်တို့ဒီလုံးခံရရတယ်အခုလက်ထက်မှာတော့အဲ့လိုတော့မရှိဘူးဆရာဒါပေမဲ့ဘဟုပန်းနေပြီးတော့ပြူလဲတော့မဲ့ပန်းနေဘူးဟိုကိုကြီးတွေထုတ်ပြီးဆိုတော့လေကျွန်တော်တို့ကျွန်တော်တို့ကတော့လေဘ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲတက်ကိုအီးမေးလ်ပို့ပြီးဆွေးနွေးထားတဲ့စာတချို့လည်းရှိနေပါသေးတယ်မဆုမွန်ဖတ်ပြပေးပါမယ်ဟုတ်ကဲ့ပါရှင်ဒီရီမွန်လိုင်းဆိုတဲ့ဒီ ပြည်သူတွေကလည်းလူရာထက်ပိုပြီးစိုးရိမ်နာမျိုးမရှိပါဘူးတဲ့။ဘာကြောင့်လဲဆိုတော့ငွေကြေးဈေးကလူရာထက်ပိုပြီးစိုးရိမ်နာမျိုးမရှိပါဘူးတဲ့။ဘာကြောင့်လဲဆိုတော့ငွေကြေးဈေးကလူရာထက်ပိုပြီးစိုးရိမ်နာမျိုးမရှိပါဘူးတဲ့။ဘာကြောင့်လဲဆိုတော့ငွေကြေးဈေးကလူရာထက်ပိုပြီးစိုးရိမ်နာမျိုးမရှိပါဘူးတဲ့။ဘာကြောင့်လဲဆိုတော့ငွေကြေးဈေးကလူရာထက်ပိုပြီးစိုးရိမ်နာမျိုးမရှိပါဘူးတဲ့။
ီးမေးလ်နဲ့ပေးပို့ထားတဲ့စာတစောင်လည်းရှိနေပါသေးတယ်။အမေရိကန်ပြည်သူကမောင်တသနာကကိုရန်နိုင်ဖတ်ပြပေးပါခင်ဗျ။
ခိုင်မာတဲ့ဗန်လုံငန်းနဲ့စီးပွားရေးအကောင်းတဲ့နိုင်ငံတွေမှာတော့ဗန်လုံငန်းနဲ့ငွေကြေးဈေးကွက်တွေမတူမညီဖြစ်တဲ့အခါပြည်သူတွေကြားစိုးရိမ်တတ်ကြသလိုကျွန်တော်တို့နိုင်ငံမှာလည်းဒေါ်လာထက်မပိုဘူးလို့ယူဆမိပါတယ်။အကြောင်းကတော့ကျွန်တော်တို့နိုင်ငံရဲ့ဗန်လုံငန်းတွေဟာဆက်အနာရှင်တွေရဲ့လောင်းရင်အောက်ကလုံးဝကင်းလို့တည်တာမဟုတ်သလိုတိုင်းပြည်ရဲ့စီးပွားရေးလုပ်ငန်းအများစုဟာလည်းအနာရှင်တွေအပေါင်းပါခရိုနီတွေနဲ့လူမျိုးစုလက်နက်ကိုင်ဖွဲ့စည်းတွေကထိန်းချုပ်ထားကြတာကိုသိရှိထားကြလို့ပါပဲ။ဒါ့အပြင်ကုလသမဂ္ဂအပါအဝင်နိုင်ငံကအတိုင်းပိုင်းကရခိုင်ရေးနဲ့လူခွင့်ပြည်ထောင်စုနဲ့ပတ်သက်ပြီးစစ်တပ်ပိုင်းစီးပွားရေးလုပ်ငန်းတွေအလုံးကိုပိတ်ဆို့အရေးယူမှုတွေပြုလုပ်ဖို့ပြင်ဆင်နေတဲ့သတင်းတွေကိုနေ့စဉ်ကြားသိနေရတဲ့အတွက်မိမိတို့ရဲ့ငွေချေးအနှံမှုတွေပေါ်မှာအလွန်အမင်းစိုးရင်ကြတာမဆန်းဘူးလို့ယူဆမိပါတယ်။နောက်ပြီးရွှေဈေးနဲ့ဒေါ်လာဈေးတက်နေရတဲ့အဓိကအကြောင်းရင်းကပိတ်ဆို့မှုတွေကြောင့်ကြုံလာရနိုင်တဲ့ဆုံးရှုံးမှုတွေကိုကာမိစေဖို့စစ်ကောင်းဆောင်တွေနဲ့ခရိုနီတွေကအလွန်ဝယ်ယူစုဆောင်တာတွေပါဝင်နေသလိုပြည်သူတွေကြားစိုးရိမ်ထိတ်လန့်မှုတွေဖြစ်အောင်လှုပ်ဆော်ဝါဒဖြန့်နေတာတွေလည်းပါဝင်နေပါကြောင်းဆွေးနွေးလိုက်ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒါကတော့ကျွန်တော်အမေရိကန်ပြည်ထောင်စုကမောင်တသနာရဲ့စာပါ။သူကလည်းဆော့ဆော့ဦးစိန်မောင်လိုပဲဟိုဘေးပရောဂါတွေရှိရဆိုတဲ့အမြင်မျိုးသူကပြောသားတာပါ။ဆိုတော့ဟိုကျွန်တော်တို့ဒီဘလိုပဲဖြစ်ဖြစ်ပေါ့လေအခုတော့အခြေအနေရတော်တော်လေးလည်းတည်ငြိမ်ပြန်ဖြစ်နေပါပြီ။ဆိုတော့ဒီပြီးခဲ့တဲ့ကိစ္စတွေကနေကျွန်တော်တို့သင်ခန်းစာယူမယ်ဆိုရင်ရောဆရာဦးမင်းခင်ဘာတွေများကျွန်တော်တို့သင်ခန်းစာယူနိုင်မလဲ။ကြုံလာခဲ့ရင်ရောရင်ဆိုင်မှုပဲဖြစ်ဖြစ်ဘာတွေများတောင်းရင်ရှိတဲ့သူတွေကပြင်ဆင်ထားတဲ့နယ်လိုများဆရာအနေနဲ့ယူဆလဲခင်ဗျာ
။ကျွန်တော်တို့သင်ခန်းစာယူကြတာကတော့လွန်ခဲ့တဲ့2003မှာဖြစ်ခဲ့တဲ့ Bank Crisis ကနေဒီသင်ခန်းစာယူရမယ်။အဲဒီတော့ကဘာကြီးကအနာရှိတဲ့လူတွေနဲ့နှီးဆက်တယ်တော့အဲ့တော့ဘူပန်ကလည်းသူတော်ဝင်ကြည်အောင်မလုပ်နိုင်ဘူးမထင်းကြောင်းဘူးပေါ့ဗျာဘူပန်ရဲ့ဆရာအားလည်းကြည့်ဖြစ်တယ်လို့ကအာလာရဲ့ဖမ်းမှုကြလည်းရှိတယ်ဥပဒေတွေကလုံလောက်တယ်ကြာစိတ်ချင်းကဖြစ်ကြတဲ့ဥပဒေကသူတို့အဲ့ဒီတင်ကားကမယူနိုင်တဲ့အပြင်နိုင်ငံကြီးအရာ2017မှာဒီကြတဲ့နာဝတနာဖဆိုတဲ့နီးစပ်တဲ့လောကရှင်ကြီးတွေကိုတန်းလို့သူတိုင်းကိုပေးလိုက်တယ်ဆိုတော့ဘန်ဆိုတာဘယ်လိုတူပါလဲဘန်ထိုင်ရင်ထိုင်ရင်ဘန်ကလို့ဘန်တမားလို့ဆိုကြတာလေသူကလည်းငန်းချင်အလိုမလုပ်ဘူးပြ။ကောင်းပြန်ခင်နေတယ်။အခုဘန်ဘန်သမားကသူကအနေနဲ့သူစွန့်စားတာကိုအနည်းဆုံးဖြောင်းလုပ်တယ်။ဒါကြောင့်လဲဆိုသူကပြည်သူလူထုကိုသူကတာဝန်ခံရတာ။ငန်းချင်ဆိုတာကရမ်းရမ်းမြက်နေလို့များစွန့်စားတယ်။ဒါနဲ့ဘန်တိုင်းကမှထိုင်ပြီးတော့ဘန်လုံးမလုပ်နိုင်ဘူး။အလုပ်ဖို့လေဟိုကက်ဆန်ရကမထင်းကြောင်းနိုင်ဘူး။အာမပေးဘူးယုံနေမကဘူး။ဒါငွေပုံကြီးကလည်းတိုက်သူတုံးနိုင်ရဲ့ဆိုတဲ့အတွေ့ဒီကလေးအစီကျွန်တော်တို့ဘန်ကရှိသေးတယ်ဒီသင်္ကန်းကကျွန်တော်ယူရမယ်။နိုင်ငံရေးရကိုမှားကြတဲ့သင်္ကန်းကစိုက်ပြီးတလဲစီမံခန့်ခွဲကြတဲ့သင်္ကန်းကကျွန်တော်ယူရမယ်။နောက်ဒီကနေ့ဖြစ်တဲ့ကြေညာမှာဘာတင်လဲတော့ကျွန်တော်ဒီနေ့ဆိုတော့နော်ဘိုးပိုင်းကြီးပို့ပြီးတော့နော်ထင်းကြောင်းနိုင်ရင်လုံနိုင်ဆိုင်ရင်ရဲ့အခြေအနေရှိတဲ့ထင်းတလောက်အန်ဒီမများဘူးဆိုတဲ့အဖြစ်ရှိနေတယ်။ဒါပေမဲ့ဒီနေ့မှာကျွန်တော်မြင်လာတော့အစိုးရတော့ဘိုးပိုင်းပေါ့ဗျာ။နော်ဘိုးပိုင်းကြီးဖြေဆုံးနိုင်တဲ့အနေရှိတဲ့ကိုယ်ကြီးပေါ့ကျွေးကြီးပေါ့။ဒါဒီကိုဘိုးပိုင်းကဒီလေဖြည့်ရှင်းနေအောင်ဆီမခံရမယ် intervention ခေါ်တာပေါ့နော်အခုကဘာလဲပတ်တဲ့တာမျိုးလောက်ရတော့မယ်ဆိုရဲအဖြစ်ပေါ်နေတယ်နောက်တစ်ခုကကျွန်တော်တို့ရဲ့ဘန်နဲ့ငွေကြေးစနစ်အလုံးကဟိုအန်ဒီရရှိတဲ့အချိန်မှာရောက်ခဲ့တာကြားလာပြီကအဲ့တော့အိုရရောဘန်နီရောစက်ဆိုင်ရာဘိုးဘန်ရောတာဝန်ရှိတဲ့လူတွေအလုံးဟိုအရေးပေါ်ချင်တဲ့အလုံးစဉ်းစားတော့ညီညီဖြည့်ရှင်းမှုအပြောင်းလဲတွေလုပ်ဖို့တန်းပြီးဆိုတာကိုဒီဥစ္စာကျွန်တော်တို့ဟိုတန်းကြောင်ခေါင်းနေတာပဲဒါပြီးတော့အရေးကြီးတဲ့ယူရမယ့်သင်္ကန်းတစ်ခုကလူမှုရဲ့ယုံကြည်မှုဟာဘလောက်အရေးကြီးတယ်နော်ကျွန်တော်တို့လူမှုကသူတို့ရွေးချယ်တဲ့အစိုးရဒီမှာထောက်ခံမှုဟာတိုင်းပြည်ကိုဖွံ့ဖြိုးအောင်ဒုက္ခမရောက်အောင်လုပ်နိုင်အခြေအနေရှိတယ်ဆိုတဲ့သင်္ကန်းကဒီကယူရမယ်လားယူပြောမယ်ဆိုတော့အများကြီးပဲဆရာလည်းအတူတူတော့အဲ့လိုပြောပြတယ
်ဟုတ်ကဲ့ကျေးဇူးပါဆရာဆိုတော့ဒေါက်တာစိုးထိုးအနေနဲ့ရောခင်ဗျဒီလုပ်ငန်းရှင်တူအနေနဲ့ပေါ့လေဒီဘန်နဲ့ဒီငွေကြေးစနစ်ဒီအားကောင်းလာအောင်ဟိုဘာတွေများဖြစ်စေချင်တာတွေညှော်လင့်တာတွေများရှိရလို့ပြောလို့ရမယ်ခင်ဗျာဆိုတော့
ဒီဘန်လုံငန်းတွေကတော့ပို့ပြီးတော့ဒီတဲ့စီစဉ်နေကြအောင်ဖောင်းဝေးပြုလို့လုပ်ပါတော့เนาะနောက်ကျွန်တော်တို့နိုင်ငံမှာတော့ဘန်လုပ်တဲ့လုပ်ငန်းအခြေအနေရတယ်တခြားစီးပွားရေးလုပ်ငန်းတွေရှိကြတာပါเนาะဒါလည်းကျွန်တော်တို့နေနေဒီ coffee or interest ကိုတော့ပါเนาะဒီပြည်ထနာဖြစ်နိုင်တဲ့အခြေအနေတွေရှိနေတာပေါ့အဲ့တော့ကျွန်တော်တို့ကဒါလေးရဲ့အထူးထားဖို့လို့တော့ကျွန်တော်တို့ဟိုကျန်တဲ့တိုင်းကြီးမှာတော့အလုပ်တွေဒီနေနေရှာဆင်းတော့ရပြီးသွားလို့သင်ယူတာမျိုးမရှိဘူးနော်အဲ့တော့ကျွန်တော်ကစိတ်စဉ်းစားနေနေတဲ့ပြင်ဆင်ပြီးမှခိုင်မာအောင်လုပ်ပြီးဒီလက်ရှိဖြစ်သွားတဲ့ပြဿနာတွေကအခြေတူနဲ့ဂျန်ဆွေးနွေးနေနေဆိုနေတယ်ဒါတော့ပြဿနာပြီးသွားတယ်လို့ပြောလို့မရဘူးနော်ဒီဆွေးနွေးတာတော့ခုနကပြောတဲ့ဒီ
ဒီနေ့ကျွန်တော်ရှင်းပြရတဲ့ဒီနေ့ကြီးကကျန်တဲ့နေရာမှာမဆက်နိုင်ဘူးလို့ရားရဲလေးစောင့်ကြည့်နေကြရှိတယ်ကြောင့်မလို့ဒါတို့နေမှုကြံကြွယ်ဖို့လို့ကျွန်တော်ပြောပါမယ်။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဟိုအစီအစဉ်သုံးမှတ်ခင်ဆရာဦးမင်းခင်ကိုကျွန်တော်အနည်းချက်အနေနဲ့ကျွန်တော်သုံးသပ်စေချင်တာကတော့ဒီမြန်မာနိုင်ငံကဘန်လုံငန်းနဲ့ဒီငွေကြေးစနစ်ကြီးခိုင်မာဖ
ကျွန်တော်တို့ကဘာမှဘဏ်ခမစ်ကဒီအံကြောက်တဲ့ခမစ်ပေါ့သူတို့ကလေးဟိုဘာကျော်ဘဏ်ကြီးပေါ့ဗျာဒီအဲဟိုစုပိုင်းဘဏ်ဝေးတန်ဆောက်မှုဆိုတာမျိုးတွေရှိတယ်ကြောက်တဲ့ခေတ်ကျွန်တော်တို့တွားနေပြီတွားနေပြီဆုံးဖို့ကတော့မှဟာလာခရစ်ကျောင်းကိုစီးလို့ခေါ်တယ်ဟာလာဒီကြည့်တဲ့ငွေကြီးထုတ်မယ်ဘာညာဖြစ်နေပြီဆိုတဲ့အချိန်မျိုးမှာကျွန်တော်တို့ကဟိုအတော်လေးဟိုခင်းအောင်ကြပြီ ကျွန်တော်တို့ကတစ်ချက်ကိုတစ်ချက်သုံးချက်ပြအောင်လုပ်မှရမယ်ဟိုဘန်နေဟိုဘန်နဲ့တူအောင်ထင်းကြအောင်ပဲဘိုးဘန်ကဒီစားကိုလုပ်နေတယ်လုပ်နေပြီလို့ဟလာအချင်းကြီးဟိုလိုက်နေအောင်ကြိုးသွားနေအောင်သူတို့စီကံဟိုဟာကအမြင်ကအစဟောဘုရားကတစ်ယောက်ဆင်းနေသွားတာမှန်တယ်သူတို့အောက်ချီလူတွေစီဘာဖြစ်လို့မရောက်တာလဲလောက်ကြရအများကြီးရှိတယ်ဒါနေနဲ့
ဒါနေနဲ့ကျွန်တော်တို့တိုက်ပြီးစီဝါရီကိုတွန်းလှန်ရခြင်းကိုကောင်းအောင်ရှိတယ်ရှိတော့ဒါတွေကိုကျွန်တော်တို့လုပ်နိုင်အောင်လျှော့တဲ့ဥပဒေစီကံတွေကိုပြင်ပြီးတော့ဟုတ်ကဲ့ကျောင်းလေးကြီးကပ္ပအခြေကြီးနောက်ကိုကျွန်တော်တို့လိုက်ဖို့ဒီကြောက်လုပ်နေပါပြီအဲ့ဒါပြောကြည့်ပါတယ်ဟုတ်ကဲ့ပါဝင်ဆွေးနွေးပြီးတဲ့စီဝါရီပညာရှင်ဦးမင်းခင်ရဲ့လုပ်ငန်းရှင်ဒေါက်တာဆုထွန်းကို
ကိုအောင်လင်းဦးဆွေးနွေးတင်ဆက်တဲ့စနေညဗီဒီယိုရဲ့တရားလီလိုင်းအစီအစဉ်ဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ဗီဒီယိုရဲ့ထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းတွေတည်တခြင်းတောင်းခြင်းတွေဆိုရင်တော့စာရေးရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဆက်လိုက်ကတစ်ဆင့်ဆက်သွယ်ခြင်းတော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးဖြစ်ပါတယ်ခင်ဗျာအခုတော့ကြံရှိနေသေးတဲ့အချိန်တော်တွင်မှာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာပ
ါ Sorry Arabia နိုင်ငံကအခြေဆုံးရေနံချက်ဆက်ယုံကြီးနဲ့ပင်မရေနံတွင်းရှိရာနေရာတွေကိုရီမင်ကဟူသီတပုံတွေကစနေနေ့မှာတိုက်ခိုက်ခဲ့တဲ့အတွက်ကမ္ဘာတလွှားရေနံတင်ပို့နေတဲ့နေရာမှာကြီးမားတဲ့မီးတောင်မီးရှံတွေတွေ့နေရပါတယ်ဒီတိုက်ခိုက်မှုကြောင့် Epcake ရေနံချက်ဆက်ုံနဲ့ခူရစ်ရေနံတွင်းတွေမှာထိခိုက်ဒဏ်ရာရသူဘယ်နှဦးရှိနေလဲရေနံထောက်လုပ်မှုမှာဘာတွေထိခိုက်သွားတယ်ဆိုတာတွေကိုအခုထိတဲတဲကွဲကွဲမသိရသေးပါဘူးရှမ်းပြည်နယ်မြောက်ပိုင်းကပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာတောက်ကြနေကစပြီးစနေနေ့အထိမြန်မာစစ်တပ်နဲ့ပလောင်ပြည်နယ်လွတ်မြောက်ရေး PSLF တောင်းတက် TNLA တို့ကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေပါတယ်တစ်ဖက်သက်အပြစ်ရမယ်လို့နှစ်ဖက်စလုံးကကြေညာချက်ထုတ်ပြန်ပြီးတော့တွဲဆောင်ဆွေးနွေးဖို့ပြင်ဆင်နေချိန်မှာပဲအခုလိုတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေတာပါအခုဖြစ်ပွားတဲ့တိုက်ပွဲကြောင့်တင်းရှောင်လာသူက400လောက်ရှိနေပါလိမ့်အမေရိကန်နဲ့အာဖဂန်တာလီဘန်တွေကညှိနှဲမှုတွေပြက်ပြားသွားခဲ့ပြီးတဲ့နောက်တာလီဘန်ကိုယ်စားလှယ်အဖွဲ့နဲ့ရုရှားအစိုးရတာဝန်ရှိသူတွေဆွေးနွေးပွဲကျင်းပခဲ့တယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနကစနေနေ့မှာပြောကြားပါတယ်ရုရှားသမ္မတရဲ့အာဖဂန်စတန်ဆိုင်ရာအထူးကိုယ်စားလှယ်ကတာလီဘန်ကိုယ်စားလှယ်အဖွဲ့နဲ့ရုရှားနိုင်ငံမြို့တော်မော်စကိုမှာဆွေးနွေးပွဲကျင်းပခဲ့တာဖြစ်ပါတယ်ဘဟားမားဒေသကိုဥတီပီလာနေတဲ့အပူပိုင်းမုန်တိုင်းဟမ်ဘာတူဟာလာမယ့်ရက်တွေအတွင်းမှာပဲဟာရီကိန်းမုန်တိုင်းအဖြစ်ပြောင်းလဲသွားနိုင်တယ်လို့အမေရိကန်မျိုးသားဟာရီကိန်းစင်တာကစနေနေ့မနက်မှာပြောကြားခဲ့ပါတယ်စနေနေ့နှောင်းပိုင်းမှာတော့ဒီဟမ်ဘာတူမုန်တိုင်းဟာဘဟားမားဘက်ကနေထွက်ခွာပြီးတော့အမေရိကန်ပြည်ထောင်စုအရှေ့ဘက်ကမ်းခြေဖလော်ရီဒါပြည်နယ်ဘက်ကိုလာမယ့်သတင်းပတ်အစောပိုင်းမှာဝင်ရောက်လိမ့်မယ်လို့လည်းခန့်မှန်းထားပါတယ်
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်တင်ဂီတိုက်ဖြစ်ပါတယ်အတံမိုင်းဆန်ရန်အင်ဂျင်နီယာကတော့ဇီနတ်အဗ်ဒရာမန်ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမနေ့6:00-9:00အထိလိုင်းဒိုမီတာ30.40-48ပြင် Facebook စာမျက်နှာကပါကျွန်တော်တို့ထုတ်လွှင့်ခဲ့တာဖြစ်ပါတယ် VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါသတို့ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကြော်ရှင်ဘွေရနေ့တစ်နေ့ဖြစ်နိုင်ကြပါစေကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.